Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American တန်ရင်2024ခုနှစ်ဧပြီလ16ရက်နေ့ခြားသာပြင်းနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီချိန်လိုင်းဒိုမီတာ24.50 MHz တိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကေတထိုက်ပါရှင်
။ဒေါ်စားစုကြည်ကိုလူသားတိုင်းအဖြစ်သုံးမှာစိုးရိမ်တယ်လို့သားဖြစ်သူ Kim Harris ကဗြိတိန်အခြေစိုက် Independent သတင်းစာကိုပြောဆိုပါတယ်။အီရန်ရဲ့ပြီးခဲ့တဲ့ရက်သက်တပတ်အတွင်းကတိုက်ခိုက်မှုအပေါ်ဘလို့တုံ့ပြန်မယ်ဆိုတာအစ္စရေးကသာဆုံးဖြတ်မယ်လို့ဝန်ကြီးချုပ်နာတာညာဦးကပြောပါတယ်။ G7 နိုင်ငံသားရေးဝန်ကြီးတွေ၃ရက်ကြာဆွေးနွေးပွဲကိုဗုဒ္ဓဟူးနေ့ကအီတလီမှာစတင်ပါတယ
်။မြန်မာဘက်ကအွန်လိုင်းလိမ်လည်ခန်းနေခံကိုပို့မဲ့ထိုင်းဘက်ငွေတန်းတဲ့ချီပြီးတော့ထိုင်းဘက်ကတင်ဆက်လိုက်တဲ့အကြောင်းကိုတော့သတင်းတွေအပြီးမှာအရင်ဆုံးတင်ပြပါမယ်။ဒီနောက်မှာတော့မြန်မာစစ်တပ်အတွက်လောင်စာဆီလေရင်စီဖြတ်တောက်ရေလှုပ်ရှားမှုအမေရိကန်မှာဆောက်လုပ်ရေလှုပ်တာလိုအပ်ချက်အမေရိကန်ကအထက်တန်းကျောင်းတစ်ကျောင်းကကျောင်းသူကျောင်းသား၃ဦးကိုပညာသင်ဆုပေးနေထိုင်ခွင့်ပြုထားတယ်ဆိုတဲ့အကြောင်းတဘာဝပတ်ဝန်းကျင်ကကာဗွန်နေကိုဖမ်းယူမဲ့နီလန်ဆတဲ့သတင်းဆောင်မတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်အေဒီတာနဲ့ရှင်နေကန်ဂျန်စီတပတ်အတွင်းအခစားအစီအစဉ်တို့ကိုတော့နောက်ပိုင်းမှာထုတ်လွှင့်မှာဖြစ်ပါတယ်အခုတော့ဥတီမောင်တန်းကသတင်းနှစ်ပြောပြပါမယ်ရှင်
အီရန်ရဲ့အရင်ပတ်တိုက်ခိုက်မှုပေါ်ဘလို့ဘဲချင်းတုတ်ပြန်မလဲဆိုတာအစ္စရေးကသာဆုံးဖြတ်မှာဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကပြောလိုက်ပါတယ်။အစ္စရေးအီရန်ပဋိပက္ခပူပြီးစိုးမသွားစေဖို့လာရောက်ပြောကြတဲ့ဗြိတိန်နိုင်ငံသားဝန်ကြီးဒေးဗစ်ကင်မရွန်နဲ့ဂျာမနီနိုင်ငံသားဝန်ကြီးအန်ဒရီနာဘေယဘော့ခ်တို့ကိုဝန်ကြီးချုပ်နေတန်ယာဟုကဗုဒ္ဓဦးနေ့ကပြောကြားခဲ့တာဖြစ်တယ်လို့သူ့ရဲ့ရုံးကပြောပါတယ်။ကိုကာကွယ်ဖို့လိုအပ်တာမှန်သမျှအစ္စရေးကလုပ်မှာဖြစ်ပြီးကိုဘာသာဆုံးဖြတ်မှာဖြစ်တယ်လို့လည်းဆိုပါတယ်။အစ္စရေးကိုအီရန်ကတိုက်ခိုက်ခဲ့တာဟာလုံသိမ့်လုံထိုက်ထိုက်တန်နဲ့တိုက်ခိုက်မှုဖြစ်တယ်လို့ဟားမတ်စ်အဖွဲ့ကတော့ဗုဒ္ဓနေ့ကပြောလိုက်ပါတယ်ပဋိပက္ခပူဆိုးလာမကဘသူအတွက်မှအကျိုးမရှိအစ္စရေးရဲ့လုံခြုံရေးဟားမတ်စ်လက်ထက်ကတရားခံတွေဂါဇာမှာဒုက္ခရောက်နေသူတွေအီရန်အစိုးရအောက်မှာဒုက္ခရောက်နေကြတဲ့အီရန်ပြည်သူတွေဒေသတွင်းကဘယ်တတိယနိုင်ငံမဆိုအကျိုးမရှိပါဘူးလို့ဂျာမနီနိုင်ငံသားရေးဝန်ကြီးဘေယဘော့ခ်ကပြောပါတယ်ဒါပေမဲ့မိမိရဲ့ယုံကြည်ကိုးစားတိုက်မှုကိုထိမ့်သိမ့်မှုအတွက်လက်တုပ်ပြန်ရပါလိမ့်မယ်လို့အစ္စရေးကတော့ဆိုပါတယ်ခင်ဗျာယူကရိန်းမြောက်ပိုင်းကချာနီးမြို့ကိုရုရှားကဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့အတွက်လူ18ယောက်သေဆုံးခဲ့ပြီး61ယောက်ဒဏ်ရာရခဲ့ကြတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်ယူကရိန်းသမ္မတဗိုလိုဒီမီယာဇယန်စကီကလူမှုမီဒီယာမှာသက်ဆိုင်ရာမိသားစုတွေကိုဝမ်းနဲ့ကြေကွဲကြောင်းပြောကြားလိုက်ပြီးရုရှားရဲ့ဒုံးကျည်နဲ့ drone တိုက်ခိုက်မှုတွေကိုကာကွယ်နိုင်အောင်အကူအညီပေးကြဖို့မဟာမိတ်တွေကိုပြောလိုက်ပါတယ်။ယူကရိန်းမှာသာလေကြောင်းရာကာကွယ်ရေးစနစ်လုံးလုံးလောက်လောက်ရှိခဲ့ရင်အခုလိုသိမ်းဆုံးကြမှာမဟုတ်ပဲဒီကိစ္စဆွေးနွေးရအောင်ယူကရိန်း NATO ကောင်စီအစည်းအဝေးခေါ်ဖို့တောင်းဆိုမယ်လို့အင်ကာနီးညမိန်ကွန်းမှာယူကရိန်းသမ္မတကပြောကြားခဲ့ပါတယ်။အစ္စရေးကိုအီရန်ရဲ့တိုက်ခိုက်မှုကနေလေကြောင်းအကာအကွယ်ပေးခဲ့ပုံနဲ့နှိုင်းယှဉ်ပြီးယူကရိန်းသမ္မတကဒီရက်ပိုင်းမှာပြောလို့ရှိခဲ့တာပါ။တခြားတိုက်ပြည်တော်ဝင်ရှိသူတွေကပဋိပက္ခပုံစံမတူတဲ့အကြောင်းပြောကြတာကိုတုံ့ပြန်ပြောကြရမှာတော့အီရန်လို့ရှဟက်ဒရုန်းကလည်းအတူတူပါပဲလူသားကလည်းအတူတူပါပဲလို့သူ့ရဲ့အင်ကာနင်းညမိန်ကွန်းမှာပြောသွားခဲ့ပါတယ်။ပိုက်ဖြတ်မှုကစကားပြောပါတယ်။ထောက်ခံပတ်ပိုးမှုကစကားပြောပါတယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကဆိုပါတယ်ခင်ဗျာ။အမေရိကန်သမ္မတရွေးကောက်ပွဲပေါ်ဩဇာကြောင့်ပေါ်ရုရှားကအွန်လိုင်းလှုပ်ရှားမှုတွေကိုလွန်ခဲ့တဲ့45ရက်အတွင်းမှာစပြီးအရှိန်ယူလှုပ်လာခဲ့ပြီလို့ Microsoft ကုမ္ပဏီကြီးကဗုဒ္ဓဟူးနေ့မှာပြောလိုက်ပါတယ်။ဒါပေမဲ့အတိတ်ရွေးကောက်ပွဲတွေလို့မဟုတ်ဘဲခနေ့နေ့စလာခဲ့တယ်လို့ဆိုပါတယ်။ယူကရိန်းကိုထောက်ခံတာပေါ်ဝေဖန်တာအပါအဝင် American မဲပေးသူတွေကြားကွဲပြားလာအောင်ရုရှားနဲ့ချိတ်နေတဲ့အွန်လိုင်းအကောင့်တွေကလှုပ်ဆောင်ကြတာဖြစ်တယ်လို့အစိုးရခန့်စားကဆိုပါတယ်။ဝါရှင်တန်မှာရှိတဲ့ရုရှားတပ်ရုံးကတော့ဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ညွှန်ဆိုပါတယ်။ဒါပေမဲ့လာမယ့်နိုဝင်ဘာသဗ္ဗရရွေးကောက်ပွဲကိုမနှောက်ချက်ဘူးလို့ရုရှားကအရင်လကပြောခဲ့ပါတယ်။လွန်ခဲ့တဲ့အနည်းဆုံး2လအတွင်းမှာရုရှားနဲ့ချိတ်ဆက်နေတဲ့အနည်းဆုံးအွန်လိုင်းလှုပ်ရှားမှု80ကိုခြေရာကောက်နိုင်ခဲ့တယ်လို့ Microsoft ကဆိုပါတယ်။အဒီလိုလိုက်လိုက်များလာတဲ့လှုပ်ရှားမှုတွေကရုရှားသဗ္ဗရအုပ်ချုပ်ရေးနဲ့ချိတ်နေတာတွေ့ရကြောင်းအစိုးရခန့်စားကရေးပါတယ်။ဘာသာစကားအမျိုးမျိုးနဲ့သတင်းအမှားတွေကိုဖြန့်နှားတွေဖွင့်ချလိုက်တဲ့ဆိုတဲ့သတင်းမျိုးတွေနိုင်ငံသားသတင်းသမားတွေရဲ့သတင်းပုံစံအသွင်ယူတာတွေအပြင် AI ခေါ်ညာရီတို့အသုံးပြုထားတာတွေလည်းတွေ့ရကြောင်း Microsoft ကဆိုပါတယ်
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9433ဟိုင်းဒိုမီတာ51 kHz 5809နဲ့ဟိုင်းလမ်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကြာတာပရိမနက်တရင်တွေကိုရွေရုပ်တံကနေဆက်လက်ထုတ်လွှင့်နေပါတယ်ဒေါ်ဆန်းစုကြည်ကိုလူသားတိုင်းအဖြစ်အသုံးပြုပါဆိုရင်ပါတယ်လို့သားဖြစ်သူ Kim Harris ကဗြိတိန်ခြေဆိုင် Independence သတင်းစာကြီးကိုပြောလိုက်ပါတယ်။ရာသီဥတုပူလာတဲ့အတွက်နိုင်ငံတော်အတိုင်းအမင်းကဒေါ်ဆန်းစုကြည်နဲ့တပ်ပရာကြီးဦးဝင်းမြင့်တို့ကိုအချင်းတောင်တွေကနေပြောင်းရွှေ့လိုက်တဲ့သတင်းပေါ် Mr. Kim Harris ကပြောခဲ့တာကို AB 18နှစ်အဆိုပါသတင်းစာရဲ့ Internet စာမျက်နှာမှာဖော်ပြထားခဲ့တာပါ။ဘဲကိုရွှေ့ပြောင်းလိုက်တယ်ဆိုတာကိုစစ်ကောင်စီကသတင်းထုတ်ပြန်ထားပါဘူး။ဒေါ်ဆန်းစုကြည်နဲ့ဦးဝင်းမြင့်ကိုအဓိကစစ်စခန်းတွေမှာမဟာဗျူဟာကြကြနေရာချထားမဲ့အန္တရာယ်ရှိနေပါတယ်။အဲ့ဒီနေရာတွေကဒေါ်လာရေးတက်တွေပြစ်မှတ်ထားတဲ့နေရာတွေဖြစ်နိုင်တာမို့အန္တရာယ်ရှိနိုင်တဲ့အကြောင်းမျိုးသားညီညွတ်ရေးအစိုးရ NUG ကိုယ်စားလှယ်ဦးတင်းတန်းကသတင်းထုတ်ပြန်ထားတာကိုလည်းသတင်းစာကကူကထားပါတယ်။ထောင်ထဲမသက်မသာအခြေအနေမှာအမင်းမနေရတော့တဲ့အတွက်ဝမ်းသာပေမဲ့ပျောက်ရွှေ့ရတဲ့အကြောင်းပြချက်အတွက်စိုးရိမ်မိတယ်လို့လည်း Mr. Kim Harris ကဆိုပါတယ်။အိမ်ကထောင်တဲ့ပူပြီးကောင်းတာမို့ထောင်ကတဲ့အိမ်ကိုရွှေ့တာကောင်းပါလေဒါပေမဲ့သူတို့ကိုဘာကြောင့်သတ်မှတ်ချက်မှမထားဘဲလွှတ်ရမှာပါဒေါ်ဆန်းစုကြည်ဦးဝင်းမြင့်တို့ရဲ့စက်မှန်ရေးနဲ့လုံခြုံရေးအတွက်စစ်ကောင်စီမှအပြေးအဝါတာဝန်ရှိပါတယ်လို့ NUG ပြောခွင့်ရပုဂ္ဂိုလ်ဦးကျော်စောကပြောတာကိုလည်း Independence ကကိုးကားထားပါလေ G7 ခေါ်စမုထိပ်သီး9နိုင်ငံနိုင်ငံကြီးဝင်ကြီးတွေဟာအီတလီနိုင်ငံကက်ပရီချိုမှာ၃ရက်ကြာအစည်းအဝေးကိုဗိုလ်တူးနေမှာစားလိုက်ကြပါလေအစ္စရေးနဲ့အီရန်ကြားတင်းမာမှုဂါဇာစစ်ပွဲနဲ့ယူကရိန်းစစ်ပွဲတွေကစီးဝေးရဲ့အဓိကအကြောင်းရပ်တွေဖြစ်တာမှာပါအမေရိကန်ဗြိတိန်ပြင်သစ်အီတလီဂျာမနီကနေဒါနဲ့ဂျပန်တို့တက်ရောက်နေကြပါလေအလက်ကျသဘာဝပြီးအီတလီကဂါဇာမှာအပြစ်ခရာစဲရေးအတွက်တွန်းအားပေးပြီးအရှေ့လေပိုင်းပဋိပက္ခဖြေလျှော့ရေးကိုပြောပါတယ်ဒါပေမဲ့အနောက်နိုင်ငံတွေကချုပ်တီးဖို့ပြောပြီးမဲ့အစ္စရေးကလက်တုပ်ပြန်ဖို့အလားလာကများနေပါတယ်နိုင်ငံတကာတင်းမာမှုနောက်ခါမှာအီတလီဥဆောင်တဲ့ G7 အဖွဲ့ဟာနိုင်ငံရေးအတွက်လှုပ်ဆောင်ရပါမယ်လို့အီတလီနိုင်ငံသားဝန်ကြီးအန်တိုနီယိုတာဂျန်နီကသတင်းထုတ်ပြန်ချက်မှာပြောပါတယ်။ဗိုလ်တူးနေ့ညနေမှာအီရန်နဲ့ဂါဇာအရေးဆွေးနွေးခဲ့ကြပါတယ်။ယူကရိန်းစစ်ပွဲအကြောင်းဆွေးနွေးဖို့ကြာတာပတိနေ့မှာယူကရိန်းနိုင်ငံသားဝန်ကြီးဒီမီထရိုကူလီဘာနဲ့မြောက်အတ္တလန္တိတ်စစ်ရေးမဟာမိတ်အဖွဲ့ NATO အထွေထွေချုပ်ယွန်စတိုတန်ဘတ်တို့နဲ့အစည်းအဝေးတက်ရောက်ကြမှာဖြစ်ပါတယ်။စစ်တပ်ကဂါဇာကပါလက်စတိုင်း၃သန်းအတွက်အကူအညီဒေါ်လာတန်ပေါင်း2800ကိုကုလသမဂ္ဂကမြစ်တာရက်ခံတောက်ဆွလိုက်ပါတယ်။ဒီအကူအညီဟာစားနပ်ရိက္ခာအတွက်သာမဟုတ်ဘဲတန်ရှင်းရေးရေးနဲ့ကျန်းမာရေးအဆောက်အုံတွေအတွက်ပါပါဝင်ပါတယ်။ဂါဇာအတွက်ကုလသမဂ္ဂလူသားချင်းစာနာမှုရုံးအကြီးအကဲအန်ဒရီဒီဒိုမီနီကိုကအင်္ဂါနေ့ကသတင်းတောက်တွေကိုပြောခဲ့တာပါ။အနိုင်ဆုံးစံနှုန်းမီမဲ့ဝန်ဆောင်မှုတွေပြန်ပေးနိုင်ဖို့အကြီးအကျယ်လှုပ်ဆောင်ရမှာဖြစ်ပါတယ်လို့သူကဆိုပါတယ်။ဂါဇာမှာဆေးရုံတွေရေနဲ့တန်ရှင်းဆိုင်ရာအဆောက်အဦတွေအိမ်တွေလမ်းတွေနဲ့ကျောင်းတွေပျက်စီးသွားတာကိုမစ္စတာဒိုမီနီကိုကတင်ပြသွားခဲ့ပြီးဂါဇာမှာတက်လို့တခုမှမရှိတော့တာကိုလည်းထည့်ပြောသွားခဲ့ပါတယ်။ဂါဇာကိုအကူအညီတွေပို့ရဖို့အစ္စရေးကရည်ရွယ်တဲ့ကြောင်းပြတ်တက်ခဲ့ပေမဲ့ဒီလောက်နဲ့မလုံလောက်ပါဘူးလို့လည်းသူကဆိုသွားပါတယ်။အစ္စရေးရဲ့စစ်ဆေးရေးဂိတ်တွေကိုအကူအညီဖြတ်သွားဖို့အတွက်အေဗီလာ6ရက်ကနေ7ရက်အကြာကုလသမဂ္ဂရဲ့ရှောက်ထားချက်41ရာခိုင်နှုန်းကိုအစ္စရေးကညှင်းပယ်ခဲ့တယ်လို့လည်းသူကပြောသွားခဲ့ပါတယ်ခင်ဗျာ
ဥတည်မောင်တမရှင်အခုတော့မြန်မာဆန်ရသတင်းဆောင်မတွေကိုတင်ပြပါမယ်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့နယ်မှာထိုင်းဘက်ကနေမြန်မာဘက်ကအွန်လိုင်းလိမ်လည်ဂိုင်းတွေအတွက်ပို့ဆောင်မဲ့ဗန်းငွေတန်း80ဖမ်းမိခဲ့တယ်လို့ထိုင်းမှုကင်းရဲတပ်ဖွဲ့ကဧပြီလ18ရက်နေ့ကဗန်းကောက်မြို့မှာသတင်းစာရှင်းလင်းခဲ့ပါတယ်။ငွေလိမ်ဂိုင်းတွေနဲ့ပတ်သက်12နှစ်သူ26ဦးအတွက်ဖမ်းဝရမ်းထုတ်ပြီးလိုက်လံဖမ်းဆီးနေတယ်လို့လည်းပြောပါတယ်။ဒီသတင်းကို VOA သတင်းထောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနယ်စပ်မဲဆောက်မြို့ရဲ့ခွေအုပ်စစ်ဆေးရေးဂိတ်မှာမတင်ငါရတဲ့ပစ်ကတ်ကားငယ်တစ်စီးကိုစစ်ဆေးခဲ့ရမှာတော့ကားပေါ်မှာတင်ဆောင်လာတဲ့ဆာလာအိတ်၅လုံးထဲမှာ Bangwe Tamau Shisegu, Dreshi Dwage B, Gamau Dunedu, Apollo Balare, Tining and Dan Uguba, Pansy Light Up Chichao, Time Ugin Yeta Puega, Du Yejo, Wara Wo, Nakon Panchaga, Ebila Sakuni and Nima, Grinza, Shinibu Lokevare.
Nunsot, Naka, Nunsot, Passive Lanta. Sing, Potonga, Ingnea, Dapiam Jakun Nunsot, come at head, Naka.
Pamigere. But then she say ha, tiny and drama, she say dare. High best can, online lele ganga, lele yashi dare, woody pippi, dingwe go tiny and mess on yogani to sing, yamanang and tea, they sound bo, you sound glossy mabe, hiya tapwega, yamanang and drama yoki, chapia, pansy nangera, pite, so be, the dinner, shilling wema, yosu dogerava, a kulu, pansy nang be, a moon as sunray needed, online lele kaiwin liu gule, Lilan Pansy Nangevare, Dia Candida Ma, Tayone, Singapore Nangan Dari, Pawin Jungle, Piosu Dabare, Dabi, Dia Candida, Pandi Dega, Widi, Ancham Yidi Gari, Pawin, Bangwe, Pantiang Azet, Jolok, Dambushi, Wina Pisidi Gule, Taman, Tainsi Nangere Lule, 2 years ago, Piosu Gevare. A Columio, online Lele Gaine, Patanidu, Nasacha Ugole, Poweran Toke B, Lilan Pansy Nidale Lule Suvare, Dear Pine Dream Mabe, the Nanga Lunga, Nea Conasena Niama, the Vianessa Sege B, Bang with Tanayang Aze Jogu, Taman, Tainsi Nangere Lule Suvare, A Kulum Yu, Tainsi Gere and Wiriha, online Lele Kaiwiniga, Time Piduri Sigani, Nino Zone, Lele Chayan Utara Pillow, A Lane Kayane Piduri Tango Sese B, Pian Pime Lule, Trinza Shilin Wema, Topian Dwagevare, online Lele Kaini, Langaza Waini, Lugongumuri Bawi, Yazoe Gaini, Miabia Shinide, Kayenbine, Shrekoko, Mutine, Sassanide, Online Lele Gango, Timebega, Akuya by Mabe, Pamigera, Pipare, Tainema, a pansy, Miani, Dre, Akumwe Jerigo, Miama Bigo, Bobby, Nea Shretopo, Lodo, Mesa Muma, Pamigera, Pipare, Yamanang and Becca, Shrekoko, Mugani, Online Lele Gaine, Yazoe Mulode, Neari Maro, Midazu went to Uyausa Kayare, Nezagam Yamalo the Mada Uga. Akulu Yausa Kayadurigu, Pian Yue Topo, Matan and Gere Jaune, Eri Niyama, Nejasan Teddy, Lunjo Yutare Twele, Eri Luri, Trapielo, Maya Bulo, Viego, Piovare.
Dazu wouldn't better. A good technology and you don't have a cigar. You told me that I don't better say the thing where a alum will be my young, but the thing where I want that to her, not that they may be now. ตะเต็งกวยตูตาวน์มาเป็นน่ะตะเต็งเป็นน่ะมันไม่รู้อะไรก็ปิเจไปในนี้เลยเยอะกว่าดีเอ๊ะแต่ตอนนี้จะชอบมากจริงๆสุดๆอ่ะปิเจก็ชอบนะเนาะปิเจชอบแล้วอ่ะคือมันบ่มันแล้วอ่ะถ้าเกิดใครดีอ่ะอย่าเยอะสิดิปิเจก็ก็มันคือกูชื่อกูก็ก็ได้ที่จะตีตาวน์ยังกันน่ะจะชอบอ่ะปิเจตัวนี้อยู่ตัวตัวได้ตาชอบนี้ชอบแต่ชอบอ่ะไอ้วินวินนี่แหละมาก็จะเอาไว้
ในနိုင်ငံသားတွေရောတရုတ်တွေရောမြန်မာတွေရောပြည်တွေရောအကုန်လုံးအမှရှိတော့လူပေါင်းစုံပေါ့တတိလို့သူတို့ဟိုအဲ့ခေါ်ပြီးတော့လုတ်ခိုင်းတာတဲ့လူတွေပါရင်းညာတွေကြတော့လေပြင်ပြီးထွက်လို့မရတော့အဓိကလူတွေအခက်ခက်ထားပလိုက်မလာ 31လုပ်ငန်းတွေလုပ်နေတဲ့ကုမ္ပဏီတွေမှာရောင်းစားခံရတဲ့အတွက်ယူကနာတန်ယုံကအကူအညီတောင်းခဲ့တယ်ဆိုပြီးဒီဂေဘီကပြောပါတယ်ဒီအတွက်ဒီဂေဘီကဂျာဝင်ညှိနှိုင်းခေါ်ဆောင်ပေးခဲ့ပြီးမလ 30ရက်နေ့ဖြစ်တဲ့ဧပြီလ19ရက်နေ့မှာစစ်ကောင်စီတပ်ရဲ့လေဆောင်တိုက်ခိုက်မှုကိုရင်ဆိုင်နေရတဲ့လူတို့အတွက် Blood Money သွေးစွန်ငွေဖြတ်တောက်ရေးအဖွဲ့ကဥဆောင်ပြီးစက်ကူလေရင်တပိတ်ဆင်နှွဲကမြန်မာစစ်တပ်ကိုလေရင်စီဖြတ်တောက်ဖို့နှိုးဆော်နေတယ်လို့လူ့အခွင့်ရေးအဖွဲ့တွေကလည်းဒါကိုတောင်းဆိုနေကြတာပါ
မြန်မာပြည်ကလေဆောင်တိုက်ခိုက်မှုတွေရပ်တန့်စေဖို့အတွက်ရေးပါတဲ့ချက်လေးရင်စီမြန်မာစစ်တပ်ကိုမယောင်းချရေးတောင်းဆိုဖို့တရုတ်အပါအဝင်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီအဖွဲ့ဝင်နိုင်ငံအားလုံးကအေဘီလာဆန်းတို့ကလည်းတင်းညင်းညွတ်ထဲဆုံးဖြတ်ခဲ့ကြပါတယ်အခုလိုလူ့အခွင့်အရေးကောင်စီဆုံးဖြတ်ချက်နဲ့အတူလှုပ်ရှားမှုတွေကလက်တွေမှာဘလို့အကျိုးကျေးဇူးရှိလာနိုင်ပါသလဲကိုငိမ့်ချင်းရေးကစူးစီးတင်ပြထားပါတယ်ရှင်
ကုလသမဂ္ဂရဲ့မှတ်တမ်းတွေအရဆိုရင်ပြီးခဲ့တဲ့2023ခုနှစ်ဟာလူရာကျော်သေဆုံးခဲ့ရတဲ့ဗစီကြီးလေကြောင်းတိုက်ခိုက်ခံမှုအပါအဝင်မြန်မာနိုင်ငံမှာလေကြောင်းတိုက်ခိုက်မှုတွေအဆိုးအဆုံးကြုံတွေ့ခဲ့ရတဲ့နှစ်ဖြစ်ပါတယ်။ဒီဘက်2024ခုနှစ်ထဲတည်းလဲအနာသိစစ်တပ်ဟာနေမျိုးတွေလက်လွတ်ဆုံးရှုံးရတာတွေများလာတဲ့အတူလေကြောင်းတိုက်ခိုက်မှုတွေတိုးလှုပ်လာတယ်လို့နိုင်ငံတကာကကြွမ်းကျင်သူတွေကထောက်ပြကြပါတယ်။ပြီးခဲ့တဲ့5လအတွင်းရက်သားတွေကိုတိုက်ခိုက်မှုတွေစစ်စစ်တပ်တိုးလာတာကိုတွေ့ရတာရတပ်ပြမှတ်တွေကိုလေကြောင်းကတက်ခတ်မှုက5ဆတိုးလာကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews ကမတ်လတုန်းကဂျနီဗာလူ့အခွင့်အရေးကောင်စီကိုတင်ပြပြီးနိုင်ငံတကာအနေနဲ့စစ်ကောင်စီကိုပုံမပြင်းထန်တဲ့အရေးယူမှုတွေလုပ်ဖို့တောင်းဆိုခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာကုလသမဂ္ဂလူ့အခွင့်အရေးကောင်စီကအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာစစ်တပ်ကိုဂျက်လီယင်စီတင်ပို့ရောင်းချလွှဲပြောင်းတာမျိုးမလုပ်ကြဖို့မဲမခွဲဘဲနဲ့နိုင်ငံအားလုံးကသဘောတူဆုံးဖြတ်ခဲ့ကြပါတယ်။ဒီဆုံးဖြတ်ချက်စာသားတွေမှာစစ်စစ်ခဲ့တာတချို့ရှိပေမဲ့ဒီလိုဆုံးဖြတ်လာနိုင်တာကတိုးတက်မှုဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမတ်ကြီးဦးကျော်မိုးထွန်းက VOA ကိုပြောပါတယ
်ဆုံးဖြတ်ချက်မှာပါတဲ့ဥစ္စာတွေကြည့်ရင်တော့မဲမခွဲပဲနဲ့အတီးပြုတ်လိုက်ပြီဆိုရရပေါ့နော်တော်တော်များများဟိုပေါ့နော်ဟို filter လောက်လာလို့ပြောရမှာပေါ့နော်ဟိုအရန်ပြင်းတဲ့ဥစ္စာတွေတစ်ပြေးနဲ့ short လာတယ်လို့ပြောရမှာပေါ့အဲ့ဒီ short လာတဲ့အထဲမှာကျွန်တော်တို့အမြဲတမ်းတောင်းဆိုနေတဲ့ဒီ arms and bargo ကိစ္စတွေဒီလိုမျိုးပေါ့နော် leniency တင်သွင်းတဲ့အဲကိစ္စတွေနဲ့ပတ်သက်တဲ့ elements တွေပေါ့နော်ကျွန်တော်တို့လိုလားတဲ့ language အတိုင်းတော့မဟုတ်တော့မဟုတ်ပါဒါပေမဲ့လည်းဒီလိုမျိုး elements တွေပါလာတဲ့ဥစ္စာကဒါဟိုဒါတိုးတက်မှုလို့ဟိုကျွန်တော်မြင်နေအဲ့ဒါအရန်ကောင်းတယ်
ဧပြီလ၄ရက်နေ့ကကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ထဲမှာအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဂျက်လီယင်စီထောင်လိုင်းအုံပစ္စည်းနဲ့နည်းပညာစစ်ဖက်အရက်ဖက်နှစ်ခုလုံးသုံးနိုင်တဲ့ပစ္စည်းတွေနဲ့လူအသက်ကိုထိခိုက်နိုင်မှုနည်းတဲ့လက်နက်ပစ္စည်းတွေအပါအဝင်ပစ္စည်းကရိယာနဲ့နည်းပညာတွေကိုလူ့ခွင့်ရေးချိုးဖောက်ရမှာအသုံးပြုနိုင်မှုရှိတယ်လို့ယုံကြည်နိုင်လောက်တဲ့အကြောင်းရှိရင်တဆိုင်ရာအဖွဲ့ဝင်နိုင်ငံတွေရဲ့လှုပ်ထုံလုံမှုတွေပြည်ပဆိုင်ရာစံနှုန်းတွေနဲ့အညီစစ်ကောင်စီကိုတင်ပို့ရောင်းချလွှဲပြောင်းတာတွေပိတ်ပင်ဖို့ပါဝင်တာပါဒီလိုလူခွင့်ကောင်စီမှာဆုံးဖြတ်လာနိုင်တာကလူမျိုးရေးကောင်စီမှာလည်းကိုးကားလို့ရနိုင်တဲ့ဆုံးဖြတ်ချက်အဆိုဖြစ်လို့အကျိုးရှိရလို့ဦးကျော်မိုးထွန်းကသုံးသပ်ပါတယ
်လူခွင့်ရေးကောင်စီမှာပါတဲ့ element တွေရတော့ဗောနော်ဘယ်လိုပဲဖြစ်ဖြစ်ဒီ New York ဘက်ဘက်မှာရှိတဲ့ mechanism တွေဗောနော်ဒီမှာ General Assembly ရှိတယ်အဲနောက်ပြီးတော့လူမျိုးရေးကောင်စီရှိတယ်ဗောနော်အဲ့ဒီအတွက်ကိုးကားလို့ရနိုင်တဲ့ဘောနောဆုံးဖြတ်ချက်အစိုးရတစ်ခုဖြစ်တဲ့အတွက်ကြောင့်ကျွန်တော်ကတော့တိုးတက်မှုတစ်ခုအဖြစ်မြင်တယ်ဒါကိုကျွန်တော်တို့ကောင်းကောင်းပေါ့နော်အသုံးပြုသွားဖို့လိုမယ်နိုင်ငံနေအနေနဲ့လည်းပေါ့နော်ဒီမှာပါတဲ့အချက်လက်တွေကိုတတ်နိုင်လို့များဒီထက်ပိုပိုပြီးတော့အားကောင်းကျွန်တော်တို့ဆက်လက်ဆောင်ရွက်သွားဖို့လိုမယ်ပေါ့နော
်တစ်ဖက်မှာလည်းလူခွေးကောင်စီရဲ့ဆုံးဖြတ်ချက်တွေကနိုင်ငံတွေအနေနဲ့ဥပဒေအရမဖြစ်မနေလိုက်နာရမှာမျိုးမရှိတဲ့အချက်ကထောက်ပြစရာဖြစ်နေတာပါဒါပေမဲ့ဒီဆုံးဖြတ်ချက်ဟာနိုင်ငံရေးအရာ၊ကျွမ်းပိုင်းအရာလိုက်နာမှာဖြစ်တဲ့ပြင်ရှေ့လာမဲ့ကုလသမဂ္ဂရန်နေရာတွေမှာကိုးကားလို့ရမှာဖြစ်လို့အကောင့်ထဲပုံမဲ့နိုင်ငံတွေကတိတိကျကျပေါ်ဆောင်သွားလို့ရမယ်လို့ဦးကျော်မိုးထွန်းကရှင်းပြပါတယ်။မြမအရေးတက်ချွတ်လှုပ်ရှားသူတွေနိုင်ငံကကြမ်းကျင်သူတွေနဲ့ဂျာကာလာမြို့သားညွေအစိုးရ NUG တို့ကတော့အလားတူလက်နက်နဲ့လေယာဉ်စီပိတ်ပင်ဆုံးဖြတ်ချက်မျိုးကိုကုလသမဂ္ဂလူမျိုးရေးကောင်စီမှပါအရေးယူဆုံးဖြတ်နိုင်ဖို့တောင်းဆိုနေကြပါတယ်။လူခွေကောင်စီဆုံးဖြတ်ချက်ချပြပြခြင်းမှာပဲသွေးစွန်ငွေဖြတ်တော်ရေးအဖွဲ့နဲ့နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့တို့ပူးပေါင်းပြီးလဲနိုင်ငံတကာအစိုးရတွေနဲ့လီယန်စီပို့ဆောင်ရောင်းချမှုတွေမှာပါဝင်ပတ်သက်နေတဲ့ကုမ္ပဏီတွေကိုစစ်အုပ်စုကိုလီယန်စီတင်ပို့တာတွေရပ်တန့်ရေးစာဖို့တောင်းဆိုဖို့ပြည်သူတွေရဲ့လက်မှတ်တွေကိုကောက်ခံနေကြပါတယ်။ဒါ့အပြင်အခုမြန်မာနှစ်သက်ကူအချိန်ခါမှာလဲသွေးစွန်ငွေအဖွဲ့ကဥဆောင်နှိုးဆော်ပြီးစက္ကူလီယန်တွေပေါ်မှာလီယန်စီပိတ်ဆို့ရေးတောင်းဆိုချက်အပါအဝင်စုတောင်းစာတွေရေးကလေထဲလွှတ်တင်တာလူမှုကွန်ရက်တွေပေါ်မှာတပ်ပုံတွေမျှဝေတာလှုပ်ဆော်တာတွေလှုပ်ရှားကြပါတယ်။ဒါကစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုကြောင့်လူအစုလိုက်အပြုံလိုက်တတ်ခံခဲ့ရတာကိုမမေ့ကြဘူးနဲ့စစ်တပ်ကိုလေရင်စီတင်ပို့ရောင်းချနေတာကိုနိုင်ငံတကာအနေနဲ့ချက်ချင်းပိတ်ဆို့ရေးယူဖို့ရည်ရွယ်တယ်လို့ဦးဆောင်လှုပ်ရှားတဲ့သွေးစွန်ငွေအဖွဲ့ကသူတို့ရဲ့လူမှုကွန်ရက်မှာထုတ်ပြန်ပါတယ်။2021ခုနှစ်ဖေဖော်ဝါရီလအနာသိမ့်ငင်ကစပြီး2023ခုနှစ်ဒီဇင်ဘာလအကုန်ထိစစ်ကောင်စီကလေကြောင်းတိုက်ခတ်မှုပေါင်း 1650ကျော်ပြစ်လုခဲ့ပြီးလူပေါင်း1000နီးပါးတေဆုံးကလူ900ကျော်ဒဏ်ရာရရှိခဲ့ကြောင်း2019ခုနှစ်ကတည်းကမြန်မာနိုင်ငံကလူခွေချိုးဖောက်မှုတွေကိုလိလမှတ်တမ်းတင်နေတဲ့ညာလင်းသစ်သုတေသနအဖွဲ့ရဲ့အချက်လက်တွေမှာဖော်ပြပါတယ်။အနာသိစက်တက်ဘက်ကတော့ကုလသမဂ္ဂလူခွေကောင်စီကထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာလူခွေချိုးဖောက်မှုတွေဟာအခြေမြင့်မရှိတစ်ဖက်သက်ဆွဆွဲချက်တွေဆိုပြီးစစ်ကောင်စီထိန်းချုပ်ထားတဲ့နိုင်ငံသားရေးဝန်ကြီးဌာနကတဆင့်ဧပြီလ10ရက်နေ့ရက်စွဲနဲ့တုံ့ပြန်ထားပါတယ်ခင်ဗျာ
။အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုအလှည့်ပေးလိုပါတယ်ရှင်။American ပြည်အစုမှာဆောက်လုပ်ရေးလုပ်သားတွေလိုအပ်နေတယ်လို့ဆောက်လုပ်ရေးလုပ်ငန်းအဖွဲ့တစ်ခုကပြောပါတယ်။မကြသေးခင်လတွေတဲ့ American ကိုအလုံးရင်နဲ့ရွှေ့ပြောင်းဝင်ရောက်လာသူတွေအနေနဲ့ဆောက်လုပ်ရေးလုပ်ငန်းခွင်တွေမှာဝင်ရောက်လုပ်ကင်နိုင်တယ်လို့အချို့မြန်မာယူအကူအညီပေးရေးအဖွဲ့တွေကပြောပေမဲ့တချို့ကတော့ဒါကိုလက်မခံပါဘူး။ VOA သတင်းတောက် Jody Rocky နယူးယောက်မြို့ကနေသတင်းပေးပို့ထားပါတယ်။မမရသိအောင်ပြောပြပေးပါမယ်ရှင်။
ညောင်မျိုးအကျိုးမြတ်မြူအကူအညီပေးအဖွဲ့ La Comena Staten Island အလောက်ကန်ရှာဖွေပေးစင်တာမှာရွှေ့ပြောင်းဝင်ရောက်လာသူတွေကိုအလောက်ကန်ရှာဖွေအတွက်သင်တန်းပေးနေပါတယ်။ American ကိုပြောင်းရွှေ့ဝင်ရောက်လာတဲ့အသက်20အရွယ် Ecuador နိုင်ငံသူ Marilyn Valima ကစောက်လီလုပ်ငန်းခွင်ဘီကင်းသင်တန်းအတွက်အချိန်တော်ကြာစောင့်ခဲ့ပြီးမှသင်တန်းတက်ဖို့ရွေးချယ်ခံရပါတယ်။ညောင်မျိုးစီမင်းတွေအရသင်တန်းတွေတက်ဖို့လိုပါတယ်။ဒီနန်တစ်ခုကိုပုံမှန်ဒေါ်လာ600ကနေ1000ကျားရှိပေမဲ့သူတို့ကိုတော့စပိန်ဘာသာစကားနဲ့အခကြီးငွေမယူဘဲသင်ပေးတယ်လို့ La Comena အလုပ်ကန်ရှာဖွေစင်တာပြောပါတယ
် dándome una oportunidad ကျွန်မအတွက်အခွင့်အလမ်းတွေဒီတန်းကရတာပါသင်တန်းပြီးရင်ဆောက်လုပ်ရေးလုပ်ငန်းမှာလုပ်ပါမယ်
2024ခုနှစ်အတွင်းဆောက်လုပ်ရေးလုပ်ငန်းတွေအတွက်အလုပ်သမားတသန်းကျော်ခေါ်ဖို့ရှိတယ်လို့ဆောက်လုပ်ရေးနဲ့ contractor ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကပြောပါတယ်။ဒါဟာလိုအပ်ချက်ပြည့်မီဖို့နှစ်စဉ်အလုပ်သမား2သိန်းကနေ3သိန်းလောက်ပုံမှန်ခေါ်ရတဲ့ပို့တိုးခေါ်တာဖြစ်ပါတယ
်။ကယောဂါကြောင့်တချို့ကအလုပ်ကစောစောအငြင်းစားယူကြတယ်။ဆောက်လုပ်ရေးလုပ်ငန်းတွေမှာအစားထိုးဖို့ငယ်ရတဲ့လူတွေအလုံးလောက်မရှိဘူး။
ဒီနေရာမှာရွှေပြောင်းအခြေချတွေအစားထိုးအသုံးပြုနိုင်တယ်လို့ကုညီပေးအဖွဲ့ကပြောပါတယ
်။ကျမတို့သင်တန်းသားတွေကအလုပ်လုပ်ဖို့စိုင်းပြင်းနေကြပါပြီ။သူတို့အတွက်ပိုကောင်းတဲ့အနေအထားရဖို့သူတို့ကအလုပ်လုပ်ချင်နေကြပါပြီ
။ရွှေပြောင်းအခြေချအလုပ်ကိုင်လိုအပ်ချက်များလာတာနဲ့အတူသူတို့အတွက်အခကျင်းဝင်မီယူသင်တန်းတွေပေးဖို့ကအစိုးရပံ့ပိုးမှုနဲ့ပြည်내ရမုံငွေလိုတယ်လို့စင်တာတာဝန်ရှိသူတွေကပြောပါတယ်
။နှစ်ဦးနှစ်ဖက်အကျိုးရှိတာဖြစ်တဲ့အတွက်နိုင်ငံတော်အဆင့်ရင်းနှီးမြှုပ်နှံမှုလိုတယ်လို့မြင်ပါတယ်။လူတွေအလုပ်ရရင်သူတို့တခြားလိုအပ်တဲ့ပြဿနာတွေကိုဖြေရှင်းပြီးသားလည်းဖြစ်ပါတယ်
။ဒါပေမဲ့တချို့နိုင်ငံရေးသမားတွေကတော့အစ်စ်ရောက်လာတဲ့ရွှေပြောင်းတွေအတွက်အခွန်ထမ်းပြည်သူတွေရဲ့ငွေကြေးတွေကိုသုံးစွဲတာမတရားဘူးလို့ရှုမြင်ပါတယ်
။အခုမှရောက်လာတဲ့သူတွေအလုပ်လုပ်ခြင်းနဲ့ဆိုတာကိုကျွန်တော်နားလည်ပါတယ်။ဒါပေမဲ့တခြားအလုပ်လုပ်နေတဲ့အမေရိကန်နိုင်ငံသားတွေလည်းအများကြီးရှိပါတယ်
။ညိုမျိုးတော်ဝန် Eric Adams ကတော့ရွှေပြောင်းတွေနဲ့နိုင်ငံရေးခလုံးဝင်တောင်းတဲ့သူတွေရဲ့အကျပ်အတည်းကိုကူညီဖြည့်ရှင်ဖို့2025ဇွန်လအထိဒေါ်လာ12ဘီလီယံကျော်သုံးစွဲဖို့အသင့်ရှိတယ်လို့ပြောပါတယ
်။လွန်ခဲ့တဲ့တစ်နှစ်ခွဲကျော်လောက်ကကျွန်တော်တို့ပထမဆုံးတောင်းဆိုတုန်းကနယူးယောက်မှာရွှေပြောင်းအခြေချတွေကိုနေရာချထားရေးကူညီဖို့လိုတဲ့ပမာဏခန့်မှန်းချက်အမေရိကန်ဒေါ်လာ1ဘီလီယံခွဲလောက်ရှိမယ်။အခုဆိုတစ်နှစ်ခွဲအတွင်းဒေါ်လာ10ဘီလီယံ12ဘီလီယံလောက်လိုမယ်လို့ခန့်မှန်းတယ်ဆိုတော့ရွှေပြောင်းတယောက်အတွက်တစ်နှစ်ကိုဒေါ်လာ 13,300 ကုန်ကြသလိုဖြစ်နေပါတယ်
။ဒါပေမဲ့ရွှေပြောင်းအခြေချတွေအတွက်ရင်းနှီးမြှုပ်နှံမှုကအမေရိကန်အတွက်အနာဂတ်ရင်းနှီးမြှုပ်နှံမှုဖြစ်တယ်လို့ကြွမ်းကျင်သူတွေကထောက်ပြတာပါ
။နိုင်ငံတော်မှာကျွေးမီတွေရှိနေတယ်ပြီးတော့နိုင်ငံထဲမှာလုံသားအင်အားလည်းရှိနေတယ်ဆိုရင်ဒီလုံသားရင်အားကိုဘလို့အကျိုးရှိရှိအသုံးချမလဲဆိုတာစပြီးစဉ်းစားဖို့လိုပါတယ
်။ရွှေပြောင်းဝင်ရောက်လာသူတွေနေရာတစ်ခုမှာအခြေချဖို့အတွက်ကနဦးကုန်ကြစရိတ်မြင့်ပါတယ်ဆိုပေမဲ့ရေရှည်လူမွေနဲ့စီးပွားရေးအကျိုးမြတ်ကအစောပိုင်းရင်းနှီးမြှုပ်နှံမှုထဲပို့ပြီးတော့တာရဲဆိုတာကြွမ်းကျင်သူတွေကထောက်ပြပြောဆိုကြပါတယ်ရှင်။
American ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကပုဂ္ဂလိကအချက်တမ်းညောင်းတစ်ခုမှာတော့ Ukraine နဲ့ Afghanistan နိုင်ငံတွေကလာတဲ့ဒုက္ခသည်ကျောင်းသူကျောင်းသား3ယောက်အတွက်ပညာသင်စုထောက်ပံ့ပေးထားပါတယ်။ဒီကျောင်းကိုတည်ထောင်သူဆ ्याम မတယောက်ကသူ့အိမ်မှာပါကျောင်းသူကျောင်းသားတွေကိုနေထိုင်ခွင့်ပေးထားတာပါ။ VOA သတင်းတောက် Genia Dulut ပေးပို့တဲ့သတင်းလွှာကိုမိုက်ဤတန့်စင်တင်ဆက်ထားပါတယ်ရှင်။
ယူကရိန်းအထက်တန်းကျောင်းသူအီဗာချာကာဆိုဗာရှကယ်ရာကကီးဖ်မြို့တော်မှာကျောင်းတက်နေရင်း2022ခုနှစ်မှာရုရှားရဲ့ကြီးကြပ်စစ်ကြောင့်ထွက်ပြေးလာခဲ့ရပါတယ်။
I would never think that I would really experience war.
ဘုန်းကြီးခံရတာတွေနဲ့စစ်ပွဲကိုကိုယ်တိုင်ကြုံရမယ်လို့တခါမှမတွေးခဲ့မိပါဘူး
။သူရဲ့မိသားစုတွေကအမျိုးသားတွေကစစ်မှုထမ်းဖို့ယူကရိန်းနိုင်ငံထဲမှာနေရခဲ့ရပြီးတော့ကျန်တဲ့ဆွေမျိုးတွေနဲ့အတူတူကပိုလန်နိုင်ငံစီကိုထွက်ပြေးခဲ့ပါတယ်။အဲဒီနောက်အမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုမြို့က High Bluff Academy ပုဂ္ဂလိကအထက်တန်းကျောင်းစီကိုဆက်သွယ်ခဲ့ရကနေပညာသင်ဆုအပြည့်အဝရရှိခဲ့ပါသည်
။ After all this inhumane things
လူသားမဆန်တဲ့လုပ်ရက်တွေနဲ့ကြုံခဲ့ရပြီးတဲ့နောက်ဒီကသူတွေကတမိကိုနှွေးထွေးပြီးစစ်စစ်နာနာလက်ခံပေးတာကိုအမြဲတမ်းမှတ်မိနေမှာပါ။ပိုကောင်းတဲ့အရာတွေဖြစ်လာနိုင်သေးတယ်ဆိုတာကိုစိတ်ထဲမှာအမြဲခံယူထားမှာပါ။
ဒီကျောင်းသူယူကရိန်းကနေအမေရိကန်ပြည်အောင်စုကိုလာနိုင်ဖို့အတွက်ကျောင်းတည်ထောင်သူဆီယာမဂျီလ်ဒူရိုတိုကလေးလက်မှတ်ဝယ်ဖို့စီးပါပို့ပေးခဲ့ပါတယ
်။ I've always wanted to help. You know, there's so many people in need. It's where do you start?
အမေရိကန်ကူညီပေးခြင်းခဲ့တာပါ။အခုကြီးလိုအပ်တဲ့သူတွေကအများကြီးပဲဆိုတော့ဘယ်ကစရမှန်းတော့မသိပါဘူး။ကျမကအမေရိကန်မဲပရာဟိတအဖွဲ့တွေကိုလှူဖြစ်ပါတယ်။ဒါပေမဲ့အဖွဲ့အစည်းတစ်ခုအတွက်ပတ်ဆက်မဲပေးလှူလိုက်ရတာကတင်ဝီရီကိုဘယ်ကိုရောက်သွားမှမသိတော့ပီတိဖြစ်ရတဲ့ပုံစံလည်းမတူပါဘူးကိုလူလိုက်တဲ့ငွေကိုရရတဲ့သူနေလေချိတ်ဆက်မှုမရှိပါဘူးဒါကြောင့်အခုလိုအကြောင်းသားအကြောင်းသူတွေကိုကူညီရတာကကျမတို့ပို့ပြီးတော့ပီတိဖြစ်စေပါရဲ့ရှင
်ဒီကျောင်းကစာသင်သားအားလုံးရဲ့သုံးပုံတစ်ပုံကနိုင်ငံတကာကလာကြတဲ့အကြောင်းသူအကြောင်းသားတွေဖြစ်ကြပါသည်မိုဟာမက်မိုဟာမဒီနဲ့အကီလာမိုဟာမဒီတို့မောင်နှမတို့ကတော့2021ခုနှစ်တာလီဘန်တွေအာဖဂန်နစ္စတန်နိုင်ငံကိုအုပ်ချုပ်လိုက်ပြီးတဲ့နောက်ပါကစ္စတန်နိုင်ငံစီကိုထွက်ပြေးခဲ့ပါတယ်။သူတို့အတွေ့ပြည်ဝင်ခွင့်ကျောင်းသားဗီဇာရအောင်လို့လေဆီယာမဂျီလ်ဒူရိုတိုကကူညီပေးခဲ့ပြီးတော့ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကဒီကျောင်းစီကိုအရောက်ခေါ်လာနိုင်ခဲ့ပါတယ်
။ For me Jill is just I feel like more than a mother.
သမီးတို့တော့ Jill ကအမေတယောက်ထက်တောင်ပိုပါတယ်ရှင်။သမီးတို့မောင်နှမတွေပုံမှန်သူအများကြီးကောင်းတယ်။သူမရှိရင်တော့သမီးတို့လမ်းပြောင်းနေခဲ့ရတာပါ။သူမရှိရင်တော့သမီးတို့လည်းဒီမှာခုလိုမျိုးဆက်ပြီးတော့ရှိနေနိုင်မှာမဟုတ်ပါဘူး
။သူတို့မောင်နှမအကြောင်းတက်ရင်းနဲ့နေထိုင်ဖို့လက်ခံပေးထားမယ့်အမေရိကန်မိသားစုရှာရတာခက်ခဲခဲ့တာကြောင့်ဆီယာမဂျီလ်ဂျူတို့ကပဲသူ့အိမ်မှာခေါ်ထားလိုက်ပါတယ်။ဒီအကြောင်းသူအကြောင်းသား၃ယောက်စလုံးအထက်တန်းပညာဆုံးငန်းတိုင်အောင်လို့တည်ယူနိုင်ဖို့သူကပဲကူညီပေးနေရပါ။ယူကရိန်းကျောင်းသူအီဗာကဈေးကွက်စီးပွားရေးနဲ့ကြော်ညာကဏ္ဍကိုတက္ကသိုလ်မှာစစ်တင်ဖို့စိတ်ဝင်စားပါတယ်။အာဖဂန်ကျောင်းသူအခီလာကဇီဝပေတာကိုစိတ်ဝင်စားပြီးတော့မိုဟာမက်ကတော့လျှက်စစ်အင်ဂျင်နီယာဖြစ်ချင်တာပါ
I do want to major in computer science and
ကွန်ပျူတာသိပ္ပံနဲ့အင်ဂျင်နီယာဘိုင်းမှာအဓိကထားပြီးတော့သင်ယူခြင်းပါတယ်။အာဖဂန်နစ္စတာမှာသင်ယူခဲ့တဲ့ပညာကိုအခြေခံပြီးတော့အထူးသဖြင့်သင်ချာနဲ့အင်္ဂလိပ်စာပို့တော်အောင်သင်ယူခြင်းပါတယ်။
ဆီယာမဂျီလ်ဒူတို့ကအာဖဂန်နစ္စတန်နိုင်ငံတွင်းကအမျိုးသမီးငယ်တွေမိန်းကလေးငယ်တွေပညာဆက်ပြီးတော့သင်ယူနိုင်ပြီးတော့အွန်လိုင်းကနေတဆင့် High Bluff Academy ကျောင်းကပေးတဲ့အထက်တန်းအောင်လက်မှတ်ဒီပလိုမာတွေရနိုင်ဖို့အတွက်လည်းသင်တန်းတစ်ခုကိုပူးပေါင်းပြီးတော့ဖွင့်လှစ်ထားပါတယ်။အဲဒီကနေတဆင့်မှမိန်းကလေးငယ်တွေအဆင့်မြင့်ပညာသင်ကြားခွင့်ပိတ်ပင်ထားတဲ့အာဖဂန်နစ္စတန်နိုင်ငံတွေကကျောင်းသူတွေလည်းပြည်ပမှာတက္ကသိုလ်ပညာဆက်ပြီးတော့သင်ယူနိုင်ဖို့သူကအကူအညီပေးသွားအောင်မှာဖြစ်ပါတယ်ရှင်။
ဥရုယာတိပြောင်းလဲမှုပြဿနာတိုက်ဖြတ်ရေးအတွက်သိပ္ပံပညာရှင်တွေစဉ်းစားတဲ့နည်းလမ်းတွေထဲမှာတဘာဝပတ်ဝန်းကျင်ထဲကကာဗွန်နီကိုဖမ်းယူဖယ်ရှားတဲ့နည်းလမ်းလည်းပါဝင်ပါတယ်။ Los Angeles မြို့ကနည်းပညာကုမ္ပဏီတစ်ခုကတော့သမုတ်တရားထဲကကာဗွန်ဒိုင်အောက်ဆိုက်တွေကိုဖယ်ရှားဖို့ကြိုးစားနေပါတယ်။ VOA သတင်းတောက်ဂျီနီယာဒူလော့ပေးပို့တဲ့သတင်းကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင်
။ Capital Company ရဲ့Los Angeles စိတ်ကမ်းကဒီစမ်းသပ်စီမံကိန်းဟာသမုတ်တရားထဲမှာပျော်ဝင်နေတဲ့ကာဗွန်တန်ချိန်ပေါင်း100လောက်ကိုနှစ်စဉ်ဖယ်ရှားပေးနိုင်ပါတယ်။ဒီကုမ္ပဏီရဲ့အမှုဆောင်အရာရှိက Steve Oham ပါ
။ The ocean's huge, covers 70% of the surface of the planet.
သမုတ်တရားကတိတ်ကျယ်ဝန်းပါတယ်။ကမ္ဘာမျက်နှာပြင်ရဲ့80ရာခိုင်နှုန်းကိုဖုံးလွှမ်းထားတာပါ။ကမ္ဘာလေထုထဲကကာဗွန်နဲ့အောက်ဆိုက်တွေကိုသမုတ်တရားကနေတဆင့်ဖယ်ရှားဖို့လုပ်နိုင်တယ်ဆိုတာကိုကျွန်တော်တို့ပြနိုင်ရင်ဒါဟာအတော်အသုံးဝင်မှာပါ
။သမုတ်တရားတွေဟာကမ္ဘာလေထုထဲကကာဗွန်ဒိုင်အောက်ဆိုက်ရဲ့၃ပုံပုံတစ်ပုံကိုစုပ်ယူထားပြီးဖြစ်တယ်လို့ Capital Company ပူးတွဲတည်ထောင်သူ California နည်းပညာတက္ကသိုလ်ကသုတေသနပညာရှင် Harry Edwater ကပြောပါတယ်။
If we can undo that ocean acidification by decarbonizing ocean water.
တကယ်လို့သမုတ်တရားတွေကရေကိုအက်ဆစ်တက်ပြန်ပြီးကျွယ်ဝအောင်ကာဗွန်ကိုဖယ်ထုတ်ပေးတဲ့နည်းကိုသုံးနိုင်မယ်ဆိုရင်သမုတ်တရားရေမျက်နှာပြင်ဟာ နောက်ထပ်ကာဗွန်ဒိုင်အောက်ဆိုက်တွေကိုထိထိရောက်ရောက်ပြန်ပြီးဆုပ်ယူပေးနိုင်မှာပ
ါ Capture Company ဟာဒီနည်းအတွက်ပြည့်စင်တဲ့စားငံကြီးကိုပဲတုံတာပါ Capture Company ရဲ့ Los Angeles စီမံကိန်းကရတဲ့ရလတ်ပေါ်မှာမူတည်ပြီးနှဝေးမှာပြောင်းပြီးဖွင့်ထားတဲ့စက်ရုံကတော့တစ်နှစ်ကိုကာဗွန်တန်ချိန်ပေါင်း1000လောက်ကိုဖမ်းပေးနိုင်ပါတယ်ဒါပေမဲ့ဥရရာသီပြောင်းလဲမှုရေရှည်နှေးကွေလာစေဖို့အတွက်ဆိုရင်တော့သမုဒ္ဒရာကကာဗွန်တန်ချိန်ပေါင်းဘီလီယံနဲ့ချီပြီးဖယ်ရှားပစ်ဖို့လိုအပ်တယ်လို့အက်ဘော်တာကရောအိုသမ်ကပါပြောပါတယ်
Nowadays as we use fossil fuels and we emit CO2 into the atmosphere
ကိမလောင်စာစီဆုံးပြီးလေထဲကိုကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့တွေထုတ်ထွက်တာဟာတစ်နှစ်တစ်နှစ်ကိုကာဗွန်ဒိုင်အောက်ဆိုက်40ဂီဂါတန်ရှိနေပါတယ်ဒါဟာကာဗွန်ထုတ်လုပ်မှုဘီလီယံတန်ချိန်40ရှိပြီးဒီနည်းနဲ့လေထုထဲမှာကာဗွန်ဒိုင်အောက်ဆိုက်တွေတိုးလာတဲ့အတွေ့ဒါကိုပြန်လျော့ချသွားအောင်လုပ်ရမှာပါဒီပမာဏကကြီးပါတယ်ဒါကြောင့်ကျွန်တော်တို့ကပမာဏကြီးတဲ့ကြီးအောင်စုပ်ယူနိုင်မဲ့စက်တွေကိုတည်ထွင်ရပါတယ်ဒါဟာကျွန်တော်တို့ capture ရဲ့အဓိကရည်မှန်းချက်ဖြစ်ပါတယ်
သူတို့အတွက်ကာဗွန်ကိုဖယ်ရှားဖို့လုပ်ရတဲ့ဤပညာဆိုင်ရာအကြီးမားဆုံးစိန်ခေါ်မှုကတော့ဥရရာသည်ပြောင်းလဲနေတဲ့နှုံးကိုနှီးအောင်လိုက်ပြီးလုပ်ရတာပဲဖြစ်တယ်လို့ Capture အမှုဆောင်အရာရှိတွေကပြောပါတယ်
။ VOA American တန်ရဲ့သတင်းမှန်သတင်းညာတွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တမင်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြပါရစေ။ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်။ VOA American အသံရဲ့2024ခုနှစ်ဧပြီလ18ရက်ခြားသာပြင်းနေမနက်ခင်းစီစဉ်တွေကိုလိုင်းတိုမီတာ24.50MHz တိုကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာ Gen Z အကစားစီစဉ်တို့ကိုမကြာခင်မှာနားဆင်ချရပါမယ်။အခုအရင်ဆုံးတော့ Editor နဲ့ဆွေးနွေးကန်အစီအစဉ်ကိုတင်ပြပေးပါမယ်ရှင်။အီရန်ရဲ့တိုက်ခိုက်မှုကိုအစ္စရေးလက်တုံပြန်မာကိုနိုင်ငံတကာကစိုးရိမ်တကြီးစောင့်ကြည့်နေကြပါတယ်။အစ္စရေးကတော့တိုက်ခိုက်ဖို့ဆုံးဖြတ်ထားပြီးဆိုပေမဲ့ဘယ်ချိန်ဘယ်အတိုင်းတာထိတိုက်ခိုက်မလဲဆိုတာကိုတော့မပြောသေးပါဘူး။ဒီပြိပခါခြေပြန့်လာနိုင်ခြင်းနဲ့နောက်ဆက်တွဲဂရက်တင်နဲ့ပတ်သက်လို့ဒီသတင်းပတ် Editor နဲ့ဆွေးနွေးကန်အစီအစဉ်မှာဥကျော်စံတာကိုမမျှသိအောင်ကဆွေးနွေးမေးမြန်းထားပါတယ်ရှင်။
မင်္ဂလာပါဦးကျော်စံသားရှင
်။မင်္ဂလာပ
ါ။ဒီအီရန်ကနေပြီးတော့အစ္စရေးကို drone နေနဲ့ဒီလက်တလုံးမှာပဲတိုက်ခိုက်လိုက်တဲ့အပေါ်မှာတကဘာလုံးကစိုးရင်တကြီးနဲ့အဆောင်ချနေကြပါတယ်။ဒီခြေနေကဘလောက်ထိစိုးရင်ရပါလဲ
။စိုးရင်ရပါတယ်။တကဘာလုံးကစိုးရင်ရတယ်မှန်ပါတယ်။အစကတည်းကဒီလိုဂါဇာပြည်ပခါကနေပြီးတော့ဒေသရင်းကိုကျေပြန့်လာမယ်ဒီနိုင်ငံထိတ်တဲတွေ့လာမှာပေါ့လူတိုင်းကစိုးရင်ကြတာပါဆိုတော့အခုဒီသံဃာဆက်ပြလိုက်တဲ့အချိန်မှကြတော့လူရသိစိုးရင်တော့ရတယ်အမေရိကန်သမ္မတပဲသူရဲ့အလရဲ့အစီအစဉ်ကိုဖျက်ပြီးတော့ချက်ချင်းပြန်လာပြီးတော့သူရဲ့လူမျိုးရေးအဖွဲ့ဝင်နဲ့တွေ့ရတယ် G7 နဲ့တွေ့တယ်နောက်ပြီးတော့ကုလသမဂ္ဂထွေထွေညီလာခံကလည်းကုလသမဂ္ဂလူမျိုးရေးကောင်စီကလည်းဒီဟာကိုစီဝေးခေါ်ပြီးတော့ဆွေးနွေးတယ်အဲ့လိုမျိုးကောင်စီမှာကြတော့ Israel နဲ့ Iran သံမတ်တွေကအပြန်အလှန်ပြောကြတာတွေ့ရပါတယ်။တစ်ဖက်လုံးကကုလသမဂ္ဂလူတွင်းကောင်စီကိုအားမရပါဘူး Israel ကလည်းပဲသူတို့ဟာဟိုဘက်ဒီဘက်ကလည်းတစ်ဖက်ခွာပြီးတော့ပြောနေဟုတ်တယ်လေဟိုဘက်လူရတယ်ဒီဘက်လူရတယ်ပြောနေကြတာဖြစ်တယ်။ Iran ကလည်းပဲလူမျိုးရေးကောင်စီဟာတကယ်ဒီပြဿနာ root cause ကိုမစဉ်းစားဘဲနဲ့ပြောနေခြင်းသာဖြစ်တယ်။တကယ် root cause ကတော့ Israel အတင်းနဲ့ Palestine ဒီကူဂျင်နိုဆိုက်ပေါ်လေလူမျိုးတုံးဖယ်ရှားဖို့လုပ်နေတဲ့ကိစ္စဖြစ်တယ်ဒီကိစ္စကြတော့မပြောဘူးလို့သူကဝေဖန်ကြပါတယ်ကုလသမဂ္ဂအထွေထွေတွင်းမှုကတော့ဒီဟာတင်းမှန်မှုရော့ပါသွားဖို့အချိန်ချော့ချသွားဖို့ပိုပြီးမချေပြန့်ဖို့အတွက်ကိုယ်ဝိုင်းဝန်းပြီးတော့လူကုစွာပြောကြပါတယ်ဒါတိတ်သွေးတကြီးဖြစ်တဲ့ဆရာကတော့သိစားပါတယ်အဲတစ်ချိန်တည်းမှာပဲရုရှားကတော့သူ့ရဲ့ frigate ဖြတ်သိမ်းဖို့တင်းကိုအစီအလံကိုလွှတ်လိုက်တယ်အဲ့ဒီမှာsupersonic missile ဖြင့်အသံထက်မြန်တဲ့ missile ဒုံးကြီးတွေအများကြီးတင်ပြီးတော့လွှတ်လိုက်တယ်ဆိုတာတွေ့ရပါတယ်။အဲ့တော့ Ukraine သမ္မတကလည်းပြောတယ်အခုလို Iran ga Israel ကိုဝင်တိုက်လိုက်တာဟာအမေရိကန်အနေနဲ့သူရဲ့မဟာဗိတ်တွေကိုဒီထက်မကအကူအညီပေးဖို့လက်နက်စည်ရေးအကူအညီပေးဖို့လိုအပ်ပြီဆိုတော့ wake up call ပဲဒါတလန့်နှုတ်ဆွဲကြဖြစ်တယ်လို့ပြောပါတယ်ဆိုတော့တကဘာလုံးကကိုတော်အေးဒီကြီးတည်ထားပြီးတော့လုံလာကြတယ်ဆိုတော့တွေးရပါတယ်စိုးရင်ရတွေးရပါတယ်
အရှိအလေပိုင်းပြဿနာပို့ပြီးတော့မကျေပြန့်မှုအားလုံးကဝိုင်းပြီးတော့ဆောင်ရွက်နေရပါဒီချိန်မှာအီရန်ဒီလိုလှုပ်လိုက်တယ်ဆိုတာဒါတမင်ရန်စတယ်လို့ပြောရင်မှန်ပါမလား
အဲ့လိုမမြင်ပါဘူးလူတချို့ကတော့အဲ့လိုပြောကြတယ်ပေါ့လေအီရန်ကတမင်ရန်စတဲ့ပုံစံမျိုးနဲ့ပြောကြပါတယ်တကယ်တမ်းအီရန်ဟာအစ္စရေးကသူရဲ့ကောင်စီဝင်ယုံစီးရီးယားဒမတ်စကတ်မှာရှိတဲ့အီရန်ကောင်စီဝင်ရင်းကိုအစ္စရေးကတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်လက်တွန့်ပြောင်းနေတာဖြစ်ပါတယ်။အစ္စရေးတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်အိမ်မှာအီရန်ရဲ့စစ်ရာစီကြီးတွေပါဝင်လူတော်တော်များများသေသွားပါတယ်။ဒီဟာကိုအီရန်ကလက်တွန့်ပြောင်းနေတာဖြစ်ပါတယ်။အဲလိုလက်တွန့်ပြောင်းတဲ့နေရာမှာလည်းအီရန်ကငါတို့ဟာလူစလောက်ပေါ့လေ proportionately တွန့်ပြောင်းခဲ့ပြီးဖြစ်တယ်။လူအပ်လို့အဲလိုပဲပြောထားတာဖြစ်ပါတယ်ဆိုတော့အဲတချို့ကတော့အီရန်ကတစ်ဖက်သားစပြီးလုပ်တယ်လို့ပြောနေကြတာဆိုတော့ခုနအစ္စရေးကစတိုက်ခိုက်တာနဲ့ကြည့်မယ်ဆိုရင်တော့နနကွယ်လွယ်တယ်လို့ပြောမှာပါလူတော်တော်များများကလည်းပဲသူ့ဘက်ကိုယ်ဘက်ဆိုတာအစကတည်းကွဲနေပြီးသားဒီဘက်ခါမှာအစ္စရေးလူလာတဲ့နိုင်ငံတွေရှိမယ်အီရန်လူလာတဲ့နိုင်ငံရှိမယ်ဆိုတော့အစ္စရေးလူလာတဲ့နိုင်ငံတွေကတော့ဒီလိုပဲပြောကြမယ်လို့ထင်ရပါတယ်အဲ့ဒါအဲ့လိုပြောတာဖြစ်နေပါတယ်နောက်ဒီလိုပြောကြတဲ့ထောက်ရတစ်ခုကလည်းဘယ်လိုလဲဆိုတော့ဒီအချိန်ဟာဂါဇာကိစ္စမှာအမေရိကန်နဲ့အစ္စရေးနဲ့သဘောကွဲနေကြတယ်အမေရိကန်တားတာကိုမရဘဲနဲ့အစ္စရေးကအတင်းလုပ်နေကြတယ်ရှိတယ်ဆိုတော့ဒီလိုတရားနဲ့ကံခေါ်စားဖြစ်နေကြတဲ့အဖူးအထစ်တွေရှိနေဆက်ဆံရေးမှာဒီအချိန်မှာအစ္စရေးကိုတိုက်ဖို့အခွင့်ကောင်းမယ်လို့အီရန်ကတွေ့ပြီးတိုက်တာဖြစ်လိမ့်မယ်လို့တချို့ကသုံးသပ်ကြဟန်နေရှိပါတယ်ဒါကြောင့်အီရန်ကတစ်ဖက်သားတိုက်တယ်လို့ပြောချင်တာဖြစ်ပါတယ်အဲ့လိုတစ်ဖက်သားတိုက်တယ်လို့တော့မယူဆနိုင်ဘူးလို့ထင်ပါတယ
်ဒါပေမဲ့အီရန်ဒီလောက်နဲ့ရပ်သွားနိုင်မှာမလားအစ္စရေးရောပြန်ပြီးတော့လက်တော့မပြောင်းနိုင်ပါဘူးလား
ပြောင်းနိုင်တယ်အစ္စရေးwork cabinet ကအဲ့နိမှာပဲသူတို့အစီအစဉ်ခေါ်တယ်ခေါ်ပြီးတော့သူတို့ပါတော်တော်အစီအစဉ်ကဘာပြောမလဲဆိုတာစောင့်နေပေါ့လေစောင့်ပြီးတော့သူတို့ပြောတာကသူတို့ကလက်တွန့်ပြန်ဖို့ဆိုတာသူတို့ဆုံးဖြတ်လိုက်ပြီအဲ decided ဒါပေမဲ့ဘယ်အတိုင်းတတိလက်တွန့်ပြန်မလဲသူရဲ့ amount ရယ်ဘယ်အချိန်မှာလက်တွန့်ပြန်မလဲ timing နဲ့ amount of retaliation အဲ့နှစ်ခုကတော့စီရေးရငါတို့ကြူပြောလို့မဖြစ်ဘူးလို့ပြောတယ်အဲ့ပြောခင်ရပုဂ္ဂိုလ်တွေတဲ့ဘက်ကလူတွေကဆိုတော့ဒီဟာတော့သူတို့တုံ့ပြန်မှာပဲဆိုတာသူတို့ကပြောထားပြီးဖြစ်ပါတယ်ဆိုတော့ဒါကိုပဲစောင့်ကြည့်နေတယ်တနည်းအားဖြင့်ပြောရင် the ball is in Israel's court ball is Israel ကပြန်ပြီးတော့လက်တွန့်ပြားမဲ့အချိန်ဖြစ်ပါတယ်ဒါကတော့အီရန်ကလည်းပဲမင်းတို့လာတိုက်ရင်တိုက်ရရင်တိုက်ကြည့်ငါတို့လည်းဆင်းသင့်မယ်ဆိုပြီးတော့ပြောထားတာဖြစ်ပါတယ်ဆိုတော့ Israel ဘက်ကတိုက်လာရင်တော့အီရန်ကလည်းပဲပြန်ပြီးတိုက်နိုင်ခြင်းရှိပါတယ်အဲ့ဒါဟာပဲလူတွေဆိုရင်တော့အခုဖြစ်တာကတော့ state to stateဝါစင်တော့မဟုတ်သေးဘူးအပြန်လှန်လှမ်းပြနေတာဖြစ်တယ်အခုအီရန်ဘက်ကတိုက်ခဲ့တာဟာလည်းပဲအီရန်နယ်မြေကတိုက်တာအစ္စရေးကိုပထမဆုံးအချိန်တိုက်တာဖြစ်ပါတယ်ဒါပေမဲ့တချိန်ထဲမှာပဲစီးရီးယားတို့လက်ဗန်တို့ဘက်ကအီရန်စခန်အီရန်လူတွေပြစ်တာလည်းပါတယ်ပေါ့လေဒါပေမဲ့သူတို့ပြစ်ခဲ့သမျှဒုံးကြီး300လောက်မှာပေါ့လေအဲ့မှာ69ရာခိုင်နှုန်းလောက်ကတော့မထိဘူးသူတို့ပြန်ပြီးတော့တိုက်ဖြတ်နိုင်ခဲ့တယ်လို့ပြောပါတယ်အမေရိကန်တို့ဗြိတိန်တို့ကသွားပြီးတော့ကောက်ွက်ပေးရတယ်ပေါ့လေဆိုတော့သူတို့မဆူစလောက်ပဲထိခိုက်တယ်ဆိုပြီးပြောထားတာဖြစ်ပါတယ်ဆိုတော့တကယ်လို့ဘလောက်ထိကျေပြန်လာမလဲဆိုတာမပြောနိုင်သေးပါဘူးအစ္စရေးကတိုက်ရင်တော့အီရန်ဘက်ကဘလောက်ပြန်တိုက်လာမလဲဆိုတာကတော့စောင့်ကြည့်အောင်ပဲထင်တာဖြစ်ပါတယ်တကယ်တော့ကျေပြန်နိုင်တယ်ပေါ့လေ
ဒါတလောကပဲဒီအစ္စရေးဝန်ကြီးချုပ်ကရာဖာတောင်ပိုင်းမှာစစ်စင်ကိုပြန်ဆမယ်ဆိုပြီးတော့ပြောပါတယ်အဲ့တော့ခုလိုအခြေအနေဖြစ်လာတဲ့အခါကျတော့အစ္စရေးကလည်းလက်တုံပြန်မယ်ဆိုရင်ဂါဇာအခြေအနေကဘယ်လိုဖြစ်သွားနိုင်မှာလဲဒီအခြေအနေတွေကဒီထက်ပိုဆိုးလာပြီးတော့ကမ္ဘာစစ်ထီဥတည်နိုင်မှာလား
အာဂါဇာအခြေအနေကိုအရင်ပြောမယ်ဆိုရင်ဂါဇာအခြေအနေကတော့ပိုဆိုးမှာပေါ့လေဂါဇာမှာပြည်လည်မှုရရှိဖို့ညှိနှိုင်းရတာသိပြီးတော့ခက်ခဲသွားပါလိမ့်မယ်အခုတော့မှပဲကဟာမတ်ကပြစ်ခတ်ရစဘူးဒီညာရေးဆွေးနွေးဖို့ကိစ္စကိုပယ်ချထားပြီးဖြစ်တယ်ဆိုတော့အခုနောက်ပိုင်းမှာဒီကိစ္စဖြစ်ပြီးတော့မှပို့ပြီးတော့အကြတဲ့နဲ့တုံလာရနိုင်ပါတယ်ဆိုတော့ဒုက္ခတွေတွေအဲ့ပြဿနာဖြစ်နေတာတွေကသိပြီးတော့စိုးရင်ကြပါပဲသူတို့တက်ကတော့အထူးစိုးရင်ကြကောက်ပါတယ်အချိန်နဲ့ပို့ဆူလာနိုင်ပါတယ်အဲ့တစ်ချိန်တည်းမှာပဲဒီကာဇာဆိုတော့ဟာမတ်ဘက်ကလည်းပို့ပြီးတော့တိုက်ခိုက်မှုတွေလုပ်လာနိုင်တယ်အစ္စရေးကလည်းပို့ပြီးတော့မညာမတာတိုက်ခိုက်ဆန်တယ်တကဘာတိုင်းတိုင်းနဲ့ဆိုရင်တော့စောစောကပြောသလိုနိုင်ငံနှစ်ခုကြားမှာ state to state ဖြစ်လာရင်တော့နောက်ကသူတို့နိုင်ငံကြီးတွေပါလာမလား အဲ့လိုဆိုရင်တော့နိုင်ငံကြီးတွေပါလာရင်တော့ကမ္ဘာစစ်ဖြစ်တယ်လို့ပြောလို့ရတာပေါ့လေဟိုဘက်ကလည်းယူရန်ဘက်ကလည်းပဲရုရှားတို့ဘာလို့ပါလာဒီဘက်ကလည်းအမေရိကန်နဲ့မဟာမိတ်တွေပါလာမယ်ဆိုရင်တော့ဒါမှအဲ့လောက်ကြီးဖြစ်ဖို့တော့လောလောဆယ်မှာအလားအလာမရှိသေးဘူးထင်ပါတယ်အမေရိကန်ရဲ့မဟာမိတ်တွေဖြစ်တဲ့အစီအလိုက်မဟာမိတ်တွေဖြစ်တဲ့ Saudi Arabia တို့ Egypt တို့ Jordan တို့ကလည်းပဲဒီဟာကိုမတိုးချဲပါစေနဲ့တကယ်လို့သာကမ္ဘာစစ်ဖြစ်ဖို့နေနေတာဒေတာတွင်စစ်ပွဲအဆင့်ရောက်သွားရင်တော့မှသူတို့ကသိပြီးတော့အခက်အခဲကြုံရမှာဖြစ်တယ်ဆိုပြီးသူတို့အပြင်းထန်တာပါတယ်ဆိုတော့သူတို့သိဆိုရင်လည်းဆိုတင်တဲ့ကမ္ဘာနိုင်ငံကြီးကလည်းစစ်မဖြစ်ချင်ကြပါဘူးအခုယူကရိန်းမှာဖြစ်နေရတာနဲ့ကိုတော်တော်လေးသူတို့တိဒုခရောက်နေကြပြီပေါ့လေဆိုတော့ပြဿနာတက်နေရပြီဆိုတော့ဒီစစ်ပွဲကိုလည်းပဲအဲ့လောက်တိတော့မကျေပြန့်စီချင်ကြဘူးနဲ့တူပါတယ်ဒါကြောင့်လည်းစစ်ပွဲမကျေပြန့်အောင်ထိန်းဖို့အတွက်လူတိုင်းကတော့ဟိုလူလာနေရတာဖြစ်ပါတယ်ဆိုတော့ကမ္ဘာစစ်ဖြစ်တော့ပဲချီတီတော့မဆိုရင်နိုင်သေးဘူးလို့ဒီစားပါတယ်အ
ဲ့ဒီလိုစစ်ပွဲတွေကြောင့်ဒီခြေအနေတွေကြောင့်ဟိုယူကရိန်းရုရှားစစ်ပွဲပေါ်မှာအာယုံရော့သွားနိုင်မှာတလားယူကရိန်းကိုပေးမဲ့အကူအညီတွေရောနှောင့်နှေးသွားနိုင်လား
ဆရာဒီအမေရိကန်ကွန်ဂရက်ဆိုတာကတော့ယူဒီစစ်ပွဲဖြစ်လာတာအစ္စရေးကိုပို့ပြီးတော့ပေးချင်ရတဲ့အကူအညီဟိုဘက်ကယူကရိန်းကိုပေးတာတော့တချို့ကဆိုင်းငန်းချင်တယ်ဆော့ချချင်တယ်ဘာညာလုံနေကြပါတယ်ဒါမှယူကရိန်းတမနာကတော့ဆိုတော့ပြောခဲ့လို့ပဲဒါ wake up call ပဲဒါတို့အပါဝင်ပေါ့လေအမေရိကန်နဲ့မဟာမိတ်တို့ပူပြီးတော့ပေးပါဆိုတော့ပြောပါတယ်ဆိုတော့မပြောဒီကိစ္စကြောင့်လည်းတော့တိုင်းမဟုတ်ဘူးဒါမှအချင်းကကိုနှိုက်ကဒီယူကရိန်းစစ်ပွဲကိုနည်းနည်းလေးအခုနေပေးဖို့လက်တွန်းလာတယ်နောက်ပြီးခဲ့တဲ့တရက်နှစ်ကပဲရုရှားဘက်ကပြန်ပြောတယ်ဒီယူကရိန်းစစ်ပွဲနဲ့ယူကရိန်းစစ်ပွဲအဆုံးသတ်ဖို့အတွက်ညဉ့်ညဉ့်ဆွေးနွေးမယ်ဆိုရင်တဲ့2022တုန်းကတူရကီကဂျာဝင်ပြခဲ့တဲ့နှိမ့်နိုင်ပြီးကမ်းလှမ်းချက်ရှိတယ်။အဲ့ဒီအတိုင်းဆွေးနွေးပြန်ဆွေးနွေးတော့ဟာတို့ဆွေးနွေးမယ်ဆိုတာပြန်ပြီးပြောလာတာတွေ့ရတယ်။အဲ့မှာတူရကီကပြောခဲ့တာကိုကျွန်တော်မှတ်မိတော့ပါပြောလဲဆိုလို့ရှိရင်ဒီယူကရိန်းဟာအနောက်နိုင်ငံတွေနဲ့စိတ်မကပ်ပါနဲ့တဲ့။အမေရိကန်ဘက်ကစိတ်မပါနဲ့။နောက်ပြီးတော့ယူကရိန်းမှာရှိတဲ့လက်နက်တပ်ဆင်ထားတာစီးရဲအဲ့ဒါကိုဆွတ်ချလိုက်ပါ။အဓိကအရေးတစ်ခုကိုပြောရဲဆိုတော့ဒီကရုရှားဆိုရင်ကအမေရိကဒီယူကရိန်းဟာနေတိုးဖွဲ့ဝင်ဖြစ်ပြီးတော့တခါတဲ့အမေရိကန်လူဖြစ်ပြီးတော့ဒီယူကရိန်းကိုသူရုရှားကိုပေါ့လေသူနေစားမှာတခြားနိုင်ငံစနေမှာကိုဆွေးနေတဲ့ဘောအဲ့ရောက်တရရဲဆိုတော့သူတို့ပြန်ပြောလဲတဲ့ဘောဖြစ်ပါတယ်ဆိုတော့ဒီဟာကြောင့်အဲ့ဒီကိစ္စမှာပို့ပြီးတော့စစ်ချိန်ပြင်လာကြတော့မရှိဘူးထင်ပါတယ်သူတို့ပို့ပြီးတော့စဉ်းစားရင်လှုပ်လာလိမ့်မယ်လို့ပဲယူဆပါတယ်
ဒါပေမဲ့ဒီစစ်ပွဲတွေကဒီအမေရိကန်နဲ့တခြားဥရောပနိုင်ငံတွေကိုဘလောက်ထိရိုက်ခတ်လာနိုင်မှာလဲ
အများကြီးရိုက်ခတ်နိုင်ပါတယ်အဓိကကတော့ဒက်စီစေးတက်မယ်အဲဒီကရေနံထွက်တဲ့ဒေသတွေမှာဖြစ်ပြီးဆိုရင်တော့ဆိုတော့အခုပဲကျွန်တော်သတင်းတစ်ခုခမန်းချက်တစ်ခုဖတ်ခဲ့တဲ့စစ်ပွဲရေးပညာရှင်ခမန်းအမေရိကန်ကဒက်စီစေးကတကန်းလုံး $5 အထက်တက်သွားမယ်ဆိုပြီးပြောတယ်နောက်ပြီးတော့ inflation ငွေကြေးဖောင်းပွားမှုတက်လာမယ်စသဖြင့်ပေါ့လေဆိုတော့ငွေကြေးဖောင်းပွားမှုအခြေခံပြီးတော့အဲဒက်စီစေးတက်ပါတက်ဆိုတော့အကုန်လုံးစီးပွားရေးအဖြစ်ထိခိုက်နေလာနိုင်တဲ့အခြေအနေရှိပါတယ်ဆိုတော့အမေရိကန်နဲ့မကပါဘူးအမေရိကန်တို့ကတော့ပြည်တွင်းမှာစားသုံးသူရှိရပေါ့လေ local consumers တွေကသိများတယ်နိုင်ငံလူကြီးများတယ်ဆိုတော့အဲ့လောက်များတဲ့နိုင်ငံတွေကပိုပြီးထိခိုက်နိုင်ပါတယ်နောက်ပြီးတော့အစ်စ်လက်ပိုင်းကိုဖြတ်ပြီးတော့သွားနေရတဲ့လမ်းကြောင်းတွေအတွက်ပိုပြီးတော့ပေးသို့သွားနိုင်တဲ့ဟာအဝေးကြီးပတ်သွားရမယ်ကိစ္စကုန်စည်စင်းခက်ခဲတွေ့လာမှန်းဆိုတော့အခက်ခဲတွေကအများကြီးတွေ့လာနိုင်ပါတယ်မဖြစ်ရင်တော့အကောင်းဆုံးပေါ့လေအဲ့ဒါတားနိုင်ရင်တော့အကောင်းဆုံးပ
ါဟုတ်ကဲ့ပါဦးကျော်စန္ဒရှင်ဆွေးနွေးသုံးသပ်ပေးတဲ့အတွက်ကျေးဇူးတင်ပါတ
ယ်ဟုတ်ပါတယ
်အခုတော့ဂျန်စီအစီအစဉ်အလှည့်ပါရှင်တိုင်းရင်းသားဒေသမှာကြီးပြင်းခဲ့ပေမဲ့ fashion design မှာဝါသနာပါလွန်ပြီးစိတ်အားထက်ထက်တန်တန်နဲ့ဇွဲမလျှော်ပဲကြိုးစားအထောက်ခဲ့လို့ရန်ကုန်မြို့က fashion ပြပွဲကြီးတစ်ခုမှာပါဝင်ပြသနိုင်ခဲ့တယ်လို့မြစ်ချနာမြို့ကကချင် fashion designer လူငယ်လေးကပြောပါတယ်ကချင်နတ်ဖျားဝတ်စုံတွေနဲ့ကချင်မျိုးနွယ်စုတွေရဲ့ရိုးရာဝတ်စုံပုံစံတွေကိုကိုယ်ပိုင်စိတ်ကူးစိတ်တန်တွေနဲ့ပေါင်းစပ်ပြီး fashion လက်ရာသစ်တွေဖန်တီးထားတာဖြစ်ပါတယ်ကချင်ဒီဇိုင်နာဇော်ဒန်လီကိုမက်ခင်လေးကဆက်သွယ်စကားပြောထားပါတယ်ရှင်
။ဂျန်ဇီရိုတက်ချင်ရောက်ပြင်ပြီနော်ဒီတပတ်တော့ fashion design ပညာကိုဒီဇိုင်းမမတ်နဲ့လေ့လာခဲ့တဲ့ကချင်တိုင်းသားလူငယ်လေးတယောက်နဲ့မိတ်ဆက်ပေးခြင်းနဲ့သူကဘာလုပ်လဲဆိုတော့ ိန်လူငယ်လေးဇော်ဒန်လီကသူဝါဒနာပါတဲ့ fashion design ပညာကိုဘယ်လိုမျိုးငယ်စဉ်ကလေးကအပတ်တကုတ်ကြိုးစားခဲ့ရလဲဆိုတာကိုလည်းပြောပြထားတယ
်။ဟို fashion design ကိုကျွန်တော်ငယ်ငယ်လေးကစိတ်ဝင်စားခဲ့လို့ပြောရမယ်။6တန်း9တန်းလောက်ကလေးကပေါ့နော် fashion magazine တွေရှိရပေါ့နော်အဲတုန်းက fashion design တွေကြည့်ရတာအဲ့ဒါနေကျွန်တော်ဒီမှာပိုးဝင်ဆိုတော့ကျွန်တော်စသီးသွားပေါ့နော်ပြီးတော့ fashion နဲ့ပတ်သက်ပြီးဘာလို့လုပ်ရလဲဆိုတော့ကျွန်တော် fashion illustration ကိုအကူလုပ်လို့ဆွဲလို့ရပေါ့နော်အဲ့တော့ကျွန်တော်ပကြီးအမေကပကြီးတန်းတန်းလေးပို့ပေးရဲ့အဲအဲ့ဒါနေစမှကျွန်တော်ပုံဆွဲပညာရပ်ကိုနည်းနည်းအခြေခံလေးနားလည်မှဒီအဲအဲ့ဒါနေစမှကိုယ့်ကို fashion illustration စဆွဲရပါတော့ငငယ်ငယ်ကတည်းကပြောရမှာပဲအခုမနစ်ဟုတ်တယ်မနစ်ကမှကိုယ့်ကိုလေ့လာရင်းနဲ့ပေါ့မနစ်ကမှဒီရန်ကုန်ကိုလာပြီးတော့ဆရာဆွဲဆိုဝင်မှာမုံမှန်တန်းတန်းအဲ့လိုမျိုးပေါ့နော်အမျိုးပြန်တက်မှာအဲ့လိုလေ့လာခဲ့ပါဟုတ်ကဲ့
ဝါဒနာပါတဲ့အရာကိုဆက်လုပ်နိုင်မှုတွေမြေကြီးနားကနေရန်ကုန်ကိုရောက်လာပြီးတော့ဘယ်လောက်ထိအခက်အခဲတွေကိုစူးစမ်းကြော်ဖြတ်ခဲ့ရလဲ
။ကျွန်တော် fashion illustration ဆွဲချင်တယ်ပေါ့။ဒါပေမဲ့အဲ့တော့က fashion ကျွန်တော်နယ်မှာလည်းမရှိဘူးအဲ့လိုမျိုးတင်နန်းပေးရတာပေါ့။အဲ့တော့ဘာလို့ရလဲဆိုတော့ကိုယ့်ကို YouTube တွေမှာပါလေ့လာရရပြီးတော့ကိုခုနကပကြီးတင်နန်းမှာတက်ထားရတာကိုကိုယ့်ကို apply လုပ်ရပါပေါ့နော်။အဲ့လိုလေးရောအခက်အခဲရှိရဲ့
ရင်ငယ်ပေမဲ့စနစ်တကျကြိုးစားတတ်တဲ့ဒီလူငယ်လေးကဝင်းကြီးများရုံမှာလုပ်တဲ့ fashion ပြပွဲတစ်ခုမှာလည်းသူ့ရဲ့ဖန်တီးမှုတွေကိုခြားပြခွင့်ရခဲ့တယ်တဲ့
ပထမဆုံးပွဲပေါ့နော်ရှေ့မှာလည်းတခါမှအဲ့လိုမျိုး experience နေမရှိခဲ့ဘူးပြီးတော့လည်းပွဲကလည်းတော်တော်ကြီးလို့ပြောရမယ်လုပ်တဲ့နေရာ location ကလည်းဝင်းကြီးများရုံမှာဆိုတော့အဲ့တော့အခက်ခဲတော့ပြောရင်တော့အရင်များပဲပေါ့နော်ကျွန်တော်ကချင်ဆိုရင်ဟိုကချင်ဂျိတ်တွေပေါ့နော်အများကြီးတုံးရတယ်ဈေးလည်းကြီးရယ်ပေါ့နော်အဲ့တော့ sponsor လိုက်ရှာအခက်အခဲလေးရှိရပြီးတော့ပွဲလုံးတွေရအတွင်းရောပြင်ဆင်နေရ preparation time မှာရောတော်တော်လေးရော stress တွေလည်းရှိခဲ့လို့ပြောရမှာ but အဲ့ဒါရ rewarding ဖြစ်တယ်ပေါ့နော်ပွဲပြီးရောပြန်တွေးကြည့်ရောအဲ့လိုမျိုးဟုတ
်ကြာဝင်းမှာပြသခဲ့တယ်သူ့ရဲ့ design တွေကဘလို့အကြောင်းအရာတွေအခြေခံပြီးတော့ဖန်တီးရေးဆွဲခဲ့တာလဲ
ကျွန်တော်တို့ရဲ့ artwork တွေကိုလည်း display လုပ်တဲ့ပွဲဟုတ်တယ်ဟုတ်အဲ့တော့အဲ့အတွက် exhibition ပေါ့နော် exhibition အတွက်ကျွန်တော်တို့ကျွန်တော် artwork တွေဆွဲရအဲ့အတွက်ကျွန်တော်ကဟို collection လေးတခုထုတ်လိုက်တယ်ပေါ့နော်အမှ collection ရဲ့နာမည်က Belief of Jane Paul ပေါ့ဒီကျွန်တော်တို့ကချင်လူမျိုးတွေရဲ့ကိုယ်ခွေပါရမှုဆိုင်ရာတတ်မိုင်းအကြောင်းပေါ့နော်ကျွန်တော်ကချင်လူမျိုးတွေအများစုပေါ့နော်ကျွန်တော်စာအုပ်မှာဖတ်ရတော့ကတော့ဒီ Christian ဘာဝင်မဖြစ်ခင်ကျွန်တော် net တွေကိုယ်ခွေကြရတယ်ပေါ့နော်အဲ့တော့ကျွန်တော်ကအင်ဂျီတွေပါအမျိုးဖန်တီးရဲ့အချိန်မှာ design live ဆိုရုံနဲ့အမျိုးကြည့်လို့တောင်းတယ်ဘာ trend ဖြစ်တယ်အဲ့လိုဖြစ်ုံနဲ့ပဲကျွန်တော်လည်း dress ကိုမှဖန်တီးခြင်းကိုကျွန်တော်ဖန်တီးလိုက်တဲ့ dress style မှာသူမှ message ရှိရမယ်concept ရှိရမယ်ပေါ့နော်အတိတ်ပဲပြောရဲအင်ဂျီတစ်ခုဖြစ်ရမယ်အဲ့တော့ကျွန်တော်ကခုနကအဲ့ timeline တွေပေါ့ဒီ transition timeline တွေကိုကျွန်တော်က highlight လုပ်ချင်တဲ့သဘောပြီး awareness သဘောပေါ့နော်အခုခေတ်လူငယ်လေးလည်းဒီ collection ကြည့်ရင်လည်းတည်သွားအောင်ဒီလိုမျိုးရှိခဲ့ပါလားဆိုရဲအတိတ်ပဲနဲ့ကျွန်တော်ဟုတ်ဒီဟာကို inspire you မှဖန်တီးဖြစ်တာပါဒီ collection မှာကာကျွန်တော်စုစုပေါင်းအစုံတော့ illustration ဆွဲရပါတော့ illustration က15စုံကျွန်တော်ဆွဲထားရဲဒါပေမဲ့ exhibition မှာကျတော့ကျွန်တော်10ပုံပဲဟို display လုပ်ထားပါတော့အဲ runway မှာ6ကြက် dress အကြောင်းပြောရမယ်ဆိုရင်အဲ dress ကဘာ inspire you မှာလုပ်ထားလဲဆိုတော့ချင်းလူမျိုးထဲမှာမျိုးနေစုလေးပြန်ခွဲအခွဲလေးရှိရဲပေါ့နော်ဥပမာရောဝံလူမျိုးလီစုလူမျိုးအမျိုး6မျိုးလောက်ရှိရဲပေါ့အဲမျိုးနေစုလေးမှာလဲကိုပိုင်သူ့ရောကိုပိုင်အော် traditional pattern လေးရရှိရပေါ့เนาะအမအဲ့အလေးတွေကိုကျွန်တော်ကအဲ့လူမျိုးမတူညီရဲ့pattern လေးတွေကိုဒီ garment တစ်ခုပေါ်မှာပဲပြလိုက်မှာဒါဟာကချင်လူမျိုးတွေပါဆိုမှာပြချင်တဲ့စိတ်နဲ့ဒီဝတ်စုံဖန်တီးဖြစ်တာပ
ါနာကတ်မှာရောသူကဘာတွေဆက်လုပ်သွားဖို့ရှိနေလဲသူလူပဲကြိုးစားနေတဲ့လူငယ်တွေရောဘယ်လိုအားပေးစကားပြောထားလဲ
fashion illustration class online ကနေပေါ့เนาะအဲ့ဖွင့်ဖို့ရှိရဲအဲ့ပြီးတော့ကျွန်တော်အဲ့အမေရိကန်မှာကျွန်တော်က fashion ကြောင်းတွားတက်ဖို့စီစဉ်ထားရပေါ့နော်ကျွန်တော်လူမျိုးပဲကြိုးစားနေတဲ့သူကိုပြောချင်လဲဆိုတော့be confident yourself ပေါ့နော်ကိုယ်ကိုယုံကြည်မှုရှိပါပြီးတော့ကိုယ်တိုင်ကိုယ့်ဘဝရဲ့ကောင်းဆောင်ပဲပေါ့နော် leader ပဲဆိုတော့ကိုယ့်ကိုကိုယုံကိုယ်တွားချင်တဲ့နေရာကိုယုံကြည်ရဲ့နေရာကိုစိတ်ဝင်စားရဲ့ဟာတွေ့ပြီဆိုရင် keep going ဆက်သွားပေါ့နော်နောက်ကိုလည်းမကြည့်ပဲနဲ့ဆက်သွားလို့ပြောချင်ပါဟုတ်ကဲ့
ကဲကျင်စည်းတို့ရေတကယ်ကြိုးစားမယ်ဆိုရင်ဘယ်အရာမှဆိုအောင်မြင်မှုရှိတယ်ဆိုတာဒီကချင်လူငယ်လေးရဲ့သက်သေပြလိုက်တယ်နော်ကဲဒီတစ်ပတ်တော့ဒီလောက်ပါပဲရှေ့တစ်ပတ်တွေအတွက်မှလည်းကျင်စည်းတို့အတွက်ကျင်စည်းရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်ကြပါအောင်နော်တတ်တာ
ဂျာမနီမှာတော့ဘေယာလေဗာကူဆင်အသင်းဟာဘွန်ဒက်စ်လီဂါအမှတ်ပေးချန်ပီယံဆုကိုတမိုင်းတစ်လျှောက်ပထမဆုံးအကြိမ်ရသွားပါတယ်။အမေရိကန်မှာကျင်းပတဲ့မာစတာ့စ်ဂေါက်သီးပြိုင်ပွဲမှာတော့စကတ်တီရှက်ဖလာကအနိုင်ရပြီးချန်ပီယံဆွဲသွားပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်စူးစီးတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VO ရဲ့တပတ်တွင်းအသံသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဂျာမန်ဘွန်ဒက်စ်လီဂါဘောလုံးပွဲတွေမှာတော့ Bayer Leverkusen အသင်းချန်ပီယံဖြစ်သွားပါပြီအလင်းကလေးနေကကစားခဲ့တဲ့ပွဲမှာ Leverkusen အသင်းက Werder Bremen ကို5ဂိုးဂိုးမရှိနဲ့နိုင်ပြီးတော့အမှတ်ပေးပြိုင်ပွဲတွေပြီးဖို့5ပွဲကျန်သေးပေမဲ့ဒုတိယနေရာက Bayern Munich က16မှတ်အသာနဲ့ချန်ပီယံဖြစ်သွားခဲ့တာပါဒါဟာ Leverkusen အတွက်တော့ Bundesliga Champions League ကိုပထမဆုံးအကြိမ်ရလိုက်တာဖြစ်ပြီးတော့ Leverkusen ပြိတ္တတွေလည်းခွင်းထဲဆင်းပြီးတော့ကိုအကြီးကျယ်အောင်ပွဲခံတဲ့အထိကိုဖြစ်ခဲ့ပါတယ်
။ Einmal ich glaube ich erlebt das nur einmal in meinem Leben.
ကျွန်တော်ဘဝမှာဒါမျိုးတစ်ခါမှမကြုံဘူးပါဘူး။တကယ်ကိုထူးခြားပြီးခံစားရကောင်းလာအောင်ပါပဲ။ Leverkusen အသင်း Champion ဖြစ်ပါပြီ။ German အမှတ်ပေး Champion Leverkusen မှာ
လေဗာကူဆင်အသင်း Bundesliga Champions League ကိုပထမဆုံးအကြိမ်ရလိုက်တာနဲ့ပတ်သက်ပြီးတော့သူတို့ရဲ့နီးပြအလွန်ဆိုးပြောတာကတော့
Endlich zu sagen, dass Bayer Leverkusen Deutsche Meister ist. Es ist.
နောက်ဆုံးမှာတော့လေဗာကူဆင်အသင်းဟာဂျာမနီအမှတ်ပေး Champion ဆိုတာကိုကျွန်တော်တို့ပြောနိုင်ပါပြီ။ဒါကကျွန်တော်တို့အားလုံးအတွက်တကယ်ကိုဂိုးယူစရာပါ။ဒီလို Champion ဖြစ်ဖို့အတွက်ကစားသမားတွေရောပိတ်သက်တွေရော Club အသင်းတခုလုံးအစွမ်းကုန်ကြိုးစားခဲ့ကြပြီးကျွန်တော်တို့ထပ်ထိုက်တန်တန် Champion ဖြစ်ခဲ့တာပါ။အသင်းမှာရှိတဲ့သူအားလုံးကအခုလို Champion ဖြစ်ဖို့အတွက်ကြိုးစားခဲ့ကြပြီးဒီလိုနှစ်ပေါင်းများစွာကြိုးစားခဲ့လို့အခုလို Champion ဖြစ်ခဲ့တာပါ။ဒီချိန်ကကျွန်တော်တို့အားလုံးအသင်းရဲ့ကြီးမားတဲ့အောင်မြင်မှုအတွက်အောင်ပွဲခံရမယ့်ချိန်ပါဒီလိုမျိုးချန်ပီယံဆုကိုပထမဆုံးအကြိမ်ရတာကအားလုံးအတွက်ထူးခြားပြီးအသင်းရဲ့ဒီသမိုင်းမှတ်တမ်းမှာပါဝင်လိုက်နိုင်တာကလည်းတကယ်ကိုထူးခြားပါဘူ
းလေဗာကူဆင်တဲ့အခုလိုချန်ပီယံဖြစ်သွားတဲ့အတွက်ဘိုင်ယန်မြူးနစ်အသင်းဘွန်ဒက်စ်လီဂါမှာ17နှစ်ကြာအနိုင်ရနေတာတွေကိုလည်းအဆုံးသတ်နိုင်လိုက်ပါတယ်လေဗာကူဆင်ချန်ပီယံဖြစ်တဲ့နေရာမှာတော့လီးဗျအလွန်ဆိုဟာအဓိကကျတဲ့သူဖြစ်တယ်ဆိုပြီးတော့ဘောလုံးဝေဖန်သူတွေကချီးကျူးပြောဆိုနေကြပါတယ်
ist einfach überragend was er gemacht hat geleistet hat mit Leverkusen dass
er Leverkusen den denn du lock ခဲ့တာအခုလိုအောင်မြင်မှုရလိုက်တာတွေကတကယ်ကိုမယုံနိုင်စရာကောင်းလောင်ပါပဲသူ့အနေနဲ့ Leverkusen မှာနောက်နှစ်ဆက်နေသွားမယ်ဆိုတာကလည်းသူ့အတွက်ကောင်းတယ်လို့ကျွန်တော်ထင်ပါတယ်ဇာဘီကကစားသမားကောင်းတယောက်ဖြစ်ခဲ့ပြီးတော့အုံနောက်သုံးကစားတဲ့သူပါနီးပြားတယောက်အနေနဲ့လည်းသူကအလားတူပါပဲအဲ့ဒီတော့သူ့အနေနဲ့နီးပြကောင်းတယောက်ဖြစ်လာတာကျွန်တော်မအံ့ဩမိပါဘူး။ဒါပေမဲ့ဒီဘောလုံးရည်မှာအခုလိုလုံနိုင်လိုက်တာကတော့တကယ်ကိုထူးခြားပါလေ
။ Leverkusen အသင်းဂျာမန်မှာပဲချန်ပီယံဆုကိုပထမဆုံးအကြိမ်ရလိုက်တာနဲ့ပတ်သက်ပြီးတော့ Soccer Follow ကြားနဲ့အိတ်တာချုပ်ကိုကျော်မြွန့်ရဲ့အမြင်ကိုလည်းဝေကြည့်ထားပါရစေ
။ Leverkusen ကတော့သူတို့ရဲ့ကလပ်သမိုင်းတစ်ဆောင်မှာ120အတွင်းပထမအုပ်ဆုံးသောလိဖလောက်ကိုစကူရရှိခဲ့။အိုးရတော့ဆိုရင်ညောမဘလုံးလောက်ကမှာလေဗာကူဆင်ကိုလောင်ပြောင်းတဲ့စကားလေးတစ်ခုရှိရတော့အာနေဗာကူဆင်ဆိုပြီးတော့ဘယ်တော့မှပလားမရတဲ့အတင်းဆိုပြီးတော့လောင်ပြောင်းခဲ့ကြတယ်အခုတော့နှစ်ပေါင်း120တွင်းမှာသူတို့ရဲ့ပထမအဆုံးသောလိဖလောင်းကိုစကူရရှိခဲ့ပြီးတော့ဘိုင်ယန်မြူးနစ်ရဲ့17နှစ်ကြာကြီးဆုံးမှုကိုလည်းချေပြတ်နိုင်ရဲ့အလီဗာကူဆင်က consistency ရန်ကောင်းနေပြောတရားတိလုံးချုပ်ပြီးကြည့်မယ်ဆိုရင်လေဗာကူဆင်ကဟို1998ရဲ့ပွဲတွေကိုနိုင်တယ်အဲတကယ်ကိုကစားအကောင်ပြီးတော့ True Warrior အစဒီလောက်ကန်အစွန်နေရအစတိုက်စစ်ကိုလိုက်ပါရမှာလည်းအရန်ကောင်းတယ်အရှိတမ်းမှာဆိုလဲ Body Face ရဲ့ Golden နှုံးကလည်းအရန်ကောင်းတယ်အဓိကကတော့ကိုင်းတဲ့ဘိုင်းမှာအရန်ကောင်းသွားတာလည်းပါတယ်ဗျဒါကဟိုအားလုံးကဒီပြအလွန်ဆိုရဲဆွမ်းဆောင်မှုဆိုပြီးချီးကျူးနေကြရဆိုပေမဲ့ဒါအမေရိကန် Unsan Hero ကတော့ဒါကျွန်တော်တို့လေဗာကူဇင်အကားစားဒရိုက်တာဒီရိုဖတ်စ်ပဲဖြစ်တယ်ရိုဖတ်စ်ကဒီအလွန်ဆိုနဲ့တွဲဖက်ပြီးတော့အပြောင်းရွှေ့ဈေးကွက်မှာအကောင်းဆုံးလုံးဆောင်နိုင်ခဲ့တယ်လို့ကျွန်တော်ထင်တယ်ဒီဒါဒီမဆောင်ပြီးမှာအာဆနယ်အသင်းကောင်းဆောင်ရှာကာကိုခေါ်ယူလိုက်နိုင်တာကလေဗာကူဇင်ကွင်းလေကိုအများကြီးတိုးတက်ပြောင်းလဲသွားစေတယ်အဲလန်ဒန်တီကိုသွားပြီးတော့ဟိုရိုဖတ်စ်နဲ့အလွန်ဆိုကရှာကာကိုနားချနိုင်ခဲ့တယ်ဒါကလေဗာကူဇင်ရဲ့တကယ်လိုအပ်ချက်ကိုဖြည့်ဆည်းခဲ့တာပါလို့သူတို့ပြောခဲ့ပြီးတော့တကယ်တမ်းမှာလေရှာကာကဒီရာသီဖလားရတဲ့အခါမှာလေဗာကူဇင်ကွင်းလေမှာအဓိကကြားရဲ့ကစားသမားတစ်ဦးဖြစ်လာခဲ့ ဒီဘောကုစင်ကဘိုနီဖစ်ကိုခေါ်ယူနိုင်ခဲ့တာကလည်းအင်မတန်ကိုကောင်းမွန်တဲ့ဒီအပြောင်းအလဲလှုပ်ရှားမှုဖြစ်ပြီးတော့ဒီရိုဖက်စ်နဲ့အလွန်ဆိုတို့ရဲ့အတွင်းညီညီနားလည်မှုရှိရှိနဲ့တကယ်ကိုအပြင်အတွက်အဓိကကြတဲ့ကစားသမားတွေကိုခေါ်ယူနိုင်ခဲ့တာလေလီဗာပူးလ်အတွက်အောင်မြင်မှုရရှိဖို့အဓိကအကြောင်းရင်းလို့ကျွန်တော်တို့မြင်တယ်
။ဒီနေ့လီဗာပူးလ်အတွက်မှာထူးခြားတာကတော့ဘွန်ဒက်စ်လီဂါအမပေးပြိုင်ပွဲတွေပါဝင်တရားဒီလုံးမှာရှုံးမွဲမရှိသေးတာဖြစ်ပါတယ်။ဆိုတော့လီဗာပူးလ်အတွက်နေနဲ့ဂျာမန်ဘွန်ဒက်စ်လီဂါနဲ့ဒီနေ့ဘောလုံးယာဒီရဲ့တခြားကျန်တဲ့ပွဲစဉ်တွေမှာရှုံးမွဲမရှိတဲ့စံချိန်ကိုဆက်ပြီးတော့ထိန်းထားနိုင်မလား။
တရားဒီလုံးရှုံးမွေးမရှိလီဗာပူးလ်စင်ဖလားရနိုင်မလားဆိုတော့ကတော့လီဗာပူးလ်စင်ရဲ့စိတ်ဆန္ဒသောအဖို့ပေါ်မှာမူတည်ရလို့ကျွန်တော်တို့မြင်တယ်တကယ်ဖြစ်ချင်တကယ်လို့အဟုတ်ပြရမှာပေါ့သူတို့နဲ့ဒန်းတူရှင်နိုင်တယ်ဆိုတော့ဘိုင်ယန်တို့လိုက်ပ်စ်တို့ဒီဒေါ်မိုလို့ဆိုတော့ကလက်ရှိအချိန်မှာသူ့ရဲ့ consistency ကိုဘယ်လိုမှလိုက်မမီနိုင်တော့တဲ့အခြေအနေဖြစ်တော့မို့လီဗာပူးလ်စင်နေနဲ့တရားဒီလုံးရှုံးမွေးမရှိစံချိန်နဲ့ချန်ပီယံဖြစ်ဖို့ကအလားအလာအများကြီးကောင်းနေတယ်လို့ကျွန်တော်တို့မြင်ပါတယ်ခင်ဗျာ
ကောက်သီးပြိုင်ပွဲတွေဘက်မှာတော့အမေရိကန်မှာကျင်းပတဲ့သမားစကောက်သီးပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးဆုံးသွားခဲ့ပြီးတော့ဒီနေ့မှာတော့အမေရိကန်ကစကော့တီရှက်ဖလာကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒါဟာသူတို့တော့သမားစကောက်သီးပြိုင်ပွဲကို၃နှစ်အတွင်းဒုတိယအကြိမ်ရတာလည်းဖြစ်ပါတယ်။ရှက်ဖလာကနောက်ဆုံးနေ့က၄ချက်ရှော့ရိုက်ပြီးတော့68ချက်နဲ့၄ရက်ပေါင်း17ချက်ရှော့ရိုက်ပြီးတော့ဘုံဆွဲသွားခဲ့တာဖြစ်ပါတယ်
။ It's hard to put into words how special this is.
ဒီ champion ဆုကဘလောက်ထူးခြားတယ်ဆိုတာကတော့ပြောပြဖို့ခက်ပါတယ်။အရန်လည်းပြင်ပန်းပါတယ်။ကွင်းကလည်းတကယ်ခက်ပါတယ်။အဲဒီလိုအခြေအနေမျိုးမှာအခုလိုမျိုး champion တွေဝတ်တဲ့ jacket အစိမ်းအောင်နဲ့ဒီမှာထိုင်ပြီး champion ဆုဖလားရလိုက်တာကအရန်ကိုထူးခြားပါတယ်
။ဒီပြိုင်ပွဲမှာဆွီဒင်ကကောက်သီးသမား Ludwig Edvard ကတမန်ရိုက်ချက်ထက်9ချက်ရှော့ရိုက်ပြီးတော့ဒုတိယရခဲ့ပြီးတော့ American က Colin Morikawa, Max Homa နဲ့ Britain က Tommy Fleetwood တို့ကပူးတွဲတတိယရခဲ့ကြပါတယ်။ဒီဘက်မှာအမေရိကန်ကနာမည်ကြီး Tiger Woods ကတော့သမတ်ရိုက်ချက်ထက်16ချက်ပိုရိုက်ပြီးတော့အဆင့်60ပဲရရှိခဲ့ပါတယ်ခင်ဗျာ။ဒီနိုင်ငံမှာကျင်းပခဲ့တဲ့ Monte Carlo Tennis ပြိုင်ပွဲမှာတော့ဂရိနိုင်ငံသား Stefanos Tsitsipas က Champion ဖြစ်သွားပါတယ်။ Monte Carlo Open နောက်ဆုံးပိုင်လေကို April 14ရက်နေ့ကကစားခဲ့တာမှာတော့ဂရိနိုင်ငံက Stefanos Tsitsipas က Norway က Casper Ruud ကို 6-1-6-4 နဲ့နပွဲပြနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့တာပ
ါ Winning this tournament 3 times is
ဒီပြိုင်ပွဲကို3ကြိမ်အနိုင်ရဖို့ကျွန်တော်ဘယ်တော့မှမမျှော်လင့်ခဲ့ပါဘူးပထမဆုံးအကြိမ်အနိုင်ရတော့ကလည်းမထင်ခဲ့မိဘူးဒါပေမဲ့ဒီလိုမျိုး3ကြိမ်နိုင်လိုက်တာတကယ်ကိုထူးခြားပြီးဒီနေရာကကျွန်တော်အတွက်တော့တကယ်ကိုထူးခြားတဲ့နေရာလို့ပြောရမှာပ
ါ Sisbus ဟာ Monte Carlo Masters ပြိုင်ပွဲကို2021နဲ့2022တွေမှာလည်းဘိုးဆွဲခဲ့တာကြောင့်ဒါသူ့အတွက်တော့၄နှစ်အတွင်းမှာ3ကြိမ်ဘိုးဆွဲရဲဆိုတာပြောချင်ရတယ်ပဲဒီတစ်ပတ်ရအားကစားကဏ္ဍကိုဒီပါပဲအဆုံးသတ်လိုက်ပါရခင်ဗျာ
သတင်းပတ်ဆင်ခန္ဓာတွေကတော့ဒီလောက်ပါပဲရှင်ကျမတို့အစီအစဉ်လေးနဲ့ပတ်သက်ပြီးအကြံပြုလို့ရင်တော့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုတင်ပြပါမယ်အီရန်ရဲ့တိုက်ခိုက်မှုအပေါ်ဘလို့ပဲအချိန်တုံ့ပြန်မလဲဆိုတာအစ္စရေးကသာဆုံးဖြတ်မှာဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကပြောဆိုလိုက်ပါတယ်အစ္စရေးအီရန်ပြည်ပခါပို့ဆို့မသွားစေဖို့လာရောက်ပြောကြတဲ့ဗြိတိန်နိုင်ငံသားရဲ့ဝန်ကြီးနဲ့ဂျာမနီနိုင်ငံသားရဲ့ဝန်ကြီးတို့ကိုဝန်ကြီးချုပ်နေတန်ယာဟုကပုတ်ထုံးနေမှာအဲ့ဒီလိုပြောဆိုခဲ့တာဖြစ်တယ်လို့သူယုံကထုတ်ပြန်ထားပါတယ်ယူကရိန်းမြောက်ပိုင်းကချားနက်မြို့ကိုရုရှားကဒုံးကျည်နဲ့တိုက်ခတ်ခဲ့တဲ့အတွက်လူ18ယောက်သေဆုံးခဲ့ပြီး62ယောက်ဒဏ်ရာရခဲ့ကြတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ဒေါအောင်ဆန်းစုကြည်ကိုလူသားတိုင်းအဖြစ်အသုံးပြုမှစိုးရိမ်ပါတယ်လို့တားဖြစ်သူကင်မအရစ်ကဗြိတိန်အခြေစိုက် Independence သတင်းစာကြီးကိုပြောဆိုလိုက်ပါတယ်။ရာသီဥတုပူပြင်းလာတဲ့အတွက်နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုအချင်းထောင်တွေကနေပြောင်းရွှေ့လိုက်တဲ့သတင်းအပေါ်ကင်အရစ်ကပြောဆိုခဲ့တာကို AB 18ရဲ့နေ့အဆိုပါသတင်းစာရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လုပ်ရမှုကကိုစုံမှုကျော်ဖြစ်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေချပါစေရှင်။ VOA ကိုအပိနာဆင်ချတဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ32 51တို့ကနေဖမ်းယူနာဆင်ချပါရှင်။ကျမသင်္ကေတထိုက်ပါ။